Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်နိုဝင်ဘာလ17ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီခန့် VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကိုဂျိုဒူစလောင်းကဖမ်းယူကြည့်ရှုနိုင်တဲ့အပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားပါ
။ Republican Democrat Donald Trump ကမဲအချိန်နဲ့ဖြစ်နေတဲ့ပြည်내ခုနှစ်ခုစလုံးမှာအနိုင်ရပြီးတနိုင်ကလုံးစုစုပေါင်းမဲအရေးအတွက်မှလည်းအသာရခဲ့ပါတယ်။အီရန်ချင်းချောက်မှုနဲ့ပတ်သက်လို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့အပြန်အလှန်အမြင်တွေဆွေးနွေးဖလှယ်ပြီးသဘောတူညီမှုရခဲ့ကြတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသညာဟုကပြောပါတယ်။လာမယ့်ဇန်နဝါရီလစတင်မဲ့အာဖရိကသမဂ္ဂငြိမ်းချမ်းရေးတပ်တွေမှာအီသီယိုးပီးယားနိုင်ငံကိုမထက်ဖို့ဆိုမာလီအကြီးတန်းတာဝန်ရှိသူကစနေနေ့မှာတောင်းဆိုခဲ့ပါတယ
်။ဗရင်တွေပြီးမှာတော့မာလာဝီနိုင်ငံရဲ့စာနာရိတ်ခါမလုံလောက်မှုပြဿနာဗရင်ဆောင်ပါကိုကြည့်ကြအောင်ပါ။ပါစင်စီစဉ်မှာတော့ဒီမိုကရေစီဆွေးနွေးခန်းကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူကပြောပြမှာပါ
။ပြီးခဲ့တဲ့နိုဘာလ9ရက်နေ့သမ္မတရွေးကောက်ပွဲမှာ Republican သမ္မတလောင်း Donald Trump ကမဲအကျိတ်နဲ့ဖြစ်နေတဲ့ပြည်နယ်ခုနှစ်ခုလုံးအနိုင်ရပြီးတော့တနင်္ဂနွေလုံးစုစုပေါင်းမဲရီတွတ်မှလည်းအသာရခဲ့ပါတယ်။ယူကောက်ပွဲမတိုင်ခင်ကတော့တနင်္ဂနွေလုံးမဲစစ်တမ်းမှာဒီမိုကရက်တစ်သမ္မတလောင်းကမလာဟဲရစ်ကအခုဒီယူကောက်ခံရီပပ်ဘလစ်ကန်သမ္မတဒေါ်နယ်ထရမ့်ကိုအနေငယ်ကတ်တာနေပါတယ်စစ်တမ်းတွေအရပြည်내ခုနှစ်ခုမှာမဲအကျိတ်နဲ့ဖြစ်နေပြီးဒီပြည်내တွေဟာယူကောက်ပွဲရဲ့ရလဒ်ကိုဆုံးဖြတ်ပေးလိမ့်မယ်ဆိုပြီးတော့သုံးသပ်သူတွေကယူဆခဲ့ကြတာပါအခုတော့ဒီပြည်내ခုနှစ်ခုလုံးမှာရီပပ်ဘလစ်ကန်ကိုယ်စားလှယ်လောင်းထရမ့်ကအနိုင်ရပြီးတော့သမ္မတရွေးချယ်ရေးကိုယူချေကူစလေမဲစစ်ပောင်း312မဲရတဲ့အတွက်အမေရိကန်သမ္မတရွေးကောက်ပွဲရလာမှာသူသမ္မတအဖြစ်နဲ့ရွေးကောက်ခံလိုက်ရပါပြီ။လာမယ့်ဇန်နဝါရီလ20ရက်နေ့မှာတော့အသက်88နှစ်အရွယ်ရွေးကောက်ခံသမ္မတထရမ့်ဟာအမေရိကန်ပြည်တော်စုရဲ့48ဦးမြောက်သမ္မတအဖြစ်နဲ့ကျန်းသက်စာကျင်းပဖို့ရှိတယ်လို့အမေရိကန်သမိုင်းမှာဆိုရင်လည်းအသက်အရွယ်အကြီးဆုံးသမ္မတဖြစ်လာမှာပါ။ဒေါ်နယ်ထရမ့်ဟာအခုဒီရွေးကောက်ပွဲမှာသမ္မတရွေးချယ်ရေးကူစလေမဲတွေအနိုင်ရုံနဲ့မဟုတ်ပဲနဲ့တနင်္ဂနွေလုံးစစ်ပောင်းမဲရီတွတ်မှလည်းအနိုင်ရပါတယ်။ဒါ2004ခုနှစ်ကသမ္မတဟောင်း George W. Bush ပြီးတဲ့နောက်တနင်္ဂနွေလုံးလူလူမဲရည်တွက်တဲ့အနိုင်ရတဲ့ Republican သမ္မတလည်းဖြစ်လာပါမယ်။အီရန်ချင်းချောက်မှုနဲ့ပတ်သက်ပြီးတော့ American ရွေးကောက်ခံသမ္မတ Donald Trump နဲ့အပြန်အလှန်အမြင်တွေဆွေးနွေးဖလှယ်ပြီးတော့သဘောတူညီမှုတွေရခဲ့ကြတယ်ဆိုပြီး Israel ဝန်ကြီးချုပ် Benjamin Netanyahu ကတနင်္ဂနွေနေ့မှာပြောဆိုပါရတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင် Donald Trump နဲ့သူစကား၃ချိန်ပြောဆိုခဲ့ပြီးအလို့ကိုကောင်းတဲ့အရေးကြီးတဲ့ဆွေးနွေးမှုတွေဖြစ်ခဲ့ပါတယ်လို့ပြောပါတယ်။အီရန်ချင်းချောက်မှုနဲ့ပတ်သက်ပြီးတော့ပါဝင်ပတ်သက်တဲ့အစုအဖွဲ့တိုင်းပေါ်နှစ်ဦးသားသဘောတူခဲ့ကြတယ်လို့လည်းပြောပါရတယ်။ဆွေးနွေးမှုဟာအစ္စရေးနဲ့အမေရိကန်ကြားခိုင်မာတဲ့မဟာမိတ်ဖြစ်မှုကိုထပ်တိုးမြင့်ဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါရတယ်။ဂါဇာဒေသစစ်ပွဲတွေပြင်းထန်နေပြီးတော့လေဗနွန်ခြေစိုက်ဟက်စ်ဘိုလာစစ်သွေးကြောအုပ်စုကိုအစ္စရေးကထိုးစစ်ဆင်နေတဲ့အချိန်မှာပဲဒေါ်နယ်ထရမ့်ဟာအမေရိကန်သမ္မတတာဝန်ကိုမကြခင်ထမ်းဆောင်တော့မှာပါ။အီရန်နဲ့အစ္စရေးကြားပြန်လည်တိုက်ခိုက်မှုတွေဟာလည်းလျော့ပါသွားမဲ့လက္ခဏာမရှိသလိုအီရန်ရဲ့ယူမန်မှာရှိတဲ့အီရန်ရဲ့လက်ဝက်ခံအဖွဲ့တွေနဲ့လည်းအစ္စရေးအခြားပြည်ပခါတွေကလည်းယော့ပါမဲ့ပုံမရှိသေးပါဘူး။အစ္စရေးဖို့အီရန်နျူကလ িয়ার ထုတ်မဲ့အစီအစဉ်ဟာအဆိုးရင်ဆုံးကိစ္စလည်းဖြစ်ပါတယ်။နယ်သာလန်နိုင်ငံမှာတော့အမ်စတာဒမ်မှာဆန္ဒပြမှုတွေကိုတရားမဝင်တားမြစ်ထားတဲ့ကြားကနေတနင်္လာနေ့ကမြို့လေဆန္ဒပြသူတွေပေါဝင်သူအတော်များများကိုနယ်သာလန်ရဲကဖမ်းဆီးထိန်းသိမ်းခဲ့ရပါတယ်။ပြီးခဲ့တဲ့ဇာတာရီနေ့နဲ့တောက်ကြနေ့တွေမှာအမ်စတာဒမ်မြို့ကိုလာရောက်တဲ့အစ္စရေးဘောလုံးကလပ်အသင်းအားပေးသူတွေနဲ့ကျူးဆန့်ကျင်သူတွေကြားအထီးကျုံတွေဖြစ်ခဲ့တာကြောင့်ငါးဦးထိခိုက်ဒဏ်ရာရပြီးတော့လူ60ကိုဖမ်းဆီးခဲ့ရပါတယ်။အဲဒီကလေးကဆန္ဒပြမှုအားလုံးကိုအမ်စတာဒမ်မြို့တော်ဝန်ကပိတ်ပင်ထားတာပါ။တက်ခက်ခံရသူတွေထဲမှာအစ္စရေးနိုင်ငံသားတွေလည်းပါဝင်လာမှုလို့အစ္စရေးဝန်ကြီးချုပ်ကဘလုံးပွဲသွားပြီးတဲ့သူ့ရဲ့နိုင်ငံသားတွေကိုလေးရင်းနဲ့ချက်ချင်းပြန်ခေါ်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းအစ္စရေးနိုင်ငံသား2000ကိုအမ်စတာဒမ်ကနေပြီးတော့အထူးလေယာဉ်အနေနဲ့ပြန်ခေါ်ယူခဲ့တယ်လို့နယ်သာလန်နိုင်ငံဆိုင်ရာအစ္စရေးသံတမန်ကြီးကပြောပါတယ်။အစ္စရေးကလတ်တင်ရဲ့ပြည်သက်တွေကအမ်စတာဒမ်မြို့အဆောင်အုပ်တစ်ခုပေါ်ကပါလက်စတိုင်းအလံကိုဖျက်ဆီးပြီးအာဂဇာရုံတော်တဲ့လမ်းပေါ်မှာ RS ဆက်ကြီးကြီးကြော်တာနေဆက်ပြီးတော့ကြွေးကြော်ခဲ့ကြတာပါဒီနောက်အကြမ်းဖက်တိုက်ခိုက်မှုတွေကိုဖြစ်ပြီးတော့နယ်သာလန်ရောအစ္စရေးခေါင်းဆောင်ဘက်ကပါရှုံချခဲ့ပါတယ်အစ္စရေးဘောလုံးအသင်းကိုအားပေးသူတွေအခုလိုမျိုးတိုက်ခိုက်ခံရတာဟာရှက်ဖွယ်ကိစ္စဖြစ်နေနယ်သာလန်ဝန်ကြီးချုပ်ကပြောဆိုခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ကပြန်လည်းပြောဆိုထားပါတယ်
မနေ့ကစီစဉ်နေကို24နာရီထုံးလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်။ လူလူမိတ်ဆွေရုပ်တလိုင်းကို Utel Set 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thai Com 6ဂျိုရု Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင်။
ဒီအမေရိကန်တိုင်းရဲ့မနေ့ပိုင်းနိုင်ငံတကာသတင်းတွေဆက်လက်တင်ပြနေပါရယ်။လာမယ့်ဇန်နဝါရီလစတင်မဲ့အာဖရိကသမဂ္ဂညီညွတ်ရေးထိန်းတက်တွေမှာအီသီယိုးပီးယားနိုင်ငံကိုမထည့်ဖို့အတွက်ဆိုမာလီအကြီးအကဲတာဝန်ရှိသူကစနေနေ့ကတည်းကတောင်းဆိုပြောဆိုထားပါရယ်။ခွဲထွက်နေပြီးဆိုမာလီလန်းနဲ့ပတ်သက်ပြီးတော့အခုနှစ်ဆန်းပိုင်းအီသီယိုးပီးယားကအပြန်လှန်လက်မှတ်ထိုးအသိပြုခဲ့ပြီးတဲ့နောက်အီသီယိုးပီးယားနဲ့ဆိုမာလီနိုင်ငံကြားတင်းမာမှုတွေရှိနေခဲ့တာပါ။အီသီယိုးပီးယားနိုင်ငံဟာဆိုမာလီရဲ့အချုပ်အခြာအာဏာပိုင်မှုကိုချိုးဖောက်တာကြောင့်မလို့လာမယ့်အာဖရိကသမဂ္ဂညီညွတ်ရေးထိန်းတက်တွေမှာပါဝင်လို့ရမှာမဟုတ်ဘူးလို့ဆိုမာလီကာကွယ်ဝင်ကြီးကစနေနေ့အစိုးရပိုင်ရုပ်သံအင်တာဗျူးတစ်ခုမှာပြောသွားပါတယ်။အာဖရိကနိုင်ငံအတော်များများပါဝင်တဲ့အာဖရိကသမဂ္ဂညီညွတ်ရေးထိန်းတက်တွေဟာဆိုမာလီရဲ့နိုင်ငံထဲမှာ2008ခုနှစ်ထဲကလှုပ်ရှားနေကြတာပါ။ကနေဦးတုန်းကတော့ဒီဆိုမာလီနိုင်ငံတွင်းအာဖရိကသမဂ္ဂမစ်ရှင်ဖွဲ့ဆိုပြီးတော့အမည်ပေးထားတဲ့နောက်2022ခုနှစ်ဧပြီလကစပြီးတော့ဆိုမာလီယာနိုင်ငံတွင်အာဖရိကသမဂ္ဂအသွင်ကူးပြောင်းရေးမစ်ရှင်ဆိုပြီးတော့ဒီတပ်ဖွဲ့တွေကိုတံပင်ပြောင်းခဲ့ပါတယ်။ဒီမစ်ရှင်ဟာအခုနှစ်အကုန်ပိုင်းမှာတော့သူတို့ရဲ့တပ်တန်းကုန်ဆုံးပါပါ။ဆိုမာလီယာနိုင်ငံတွင်အကြမ်းဖက်အုပ်စုတစ်ခုဖြစ်တဲ့အယ်ရှာဘက်အဖွဲ့ကိုနှင်းနှင်းရမှာအာဖရိကသမဂ္ဂတပ်တွေကဆိုမာလီယာအစိုးရကိုအကူအညီပေးနေတာပါ။အဲ့ဒီအဖွဲ့ဟာဆိုမာလီအစိုးရကိုဖြုတ်ချပြီးတော့တိုင်းပြည်ကိုအစ္စလာမ်ဥပဒေနဲ့ညီတင်းကြကြအုပ်ချုပ်မယ်ဆိုပြီးတော့ပြောထားပါတယ်။ဒီ AU လို့ခေါ်တဲ့အာဖရိကသမဂ္ဂမစ်ရှင်တွေရဲ့ရွေးချက်ကတော့အဆုံးမှာလူညွေးတောင်ဝင်အရရကိုဆိုမာလီအမျိုးသားစစ်တပ်ကိုလွှဲပြောင်းပေးဖို့ဖြစ်ပါတယ်။ ဝဂျီတိုဟောင်းရှိတ်ဟာစီနာရဲ့အဝါမီအဖွဲ့ချုပ်ပါတီဟာဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒကာမှာတနင်္ဂနွေနေ့လူလူစုဝေးပွဲလုပ်ဖို့စီစဉ်ထားတာဖျက်ခံလိုက်ရပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လကလူလူအုံကြွားမှုကြီးဖြစ်ပြီးဝဂျီတိုဟောင်းရှိတ်ဟာစီနာတိုင်းပြည်ကထွက်သွားခဲ့တဲ့နောက်သူ့ပါတီကလမ်းပေါ်ကိုပြန်ထွက်ဖို့ပထမဆုံးကြိုးပမ်းမှုတရားဖြစ်ပါတယ်။1989ခုနှစ်ဆက်အနာရှင်စန့်ကြီးဆန္ဒပြမှုတွင်တည်ဆုံခဲ့ရတဲ့ပါတီဝင်တဦးကိုနှစ်ပတ်လည်အဖြစ်နဲ့ဝန်ကြီးချုပ်ဟောင်းဟာစီနာရဲ့ပါတီကလူစုဝေးပွဲလုပ်ဖို့စီစဉ်ခဲ့တာပါ။အဲ့ဒီနေ့ကိုဒီမိုကရေစီနေ့ဆိုပြီးတော့ဘင်္ဂလားဒေ့ရှ်မှာအသီးမှတ်ပြုထားကြပါတယ်။1992ခုနှစ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာသမ္မတအုပ်ချုပ်တဲ့အစိုးရစနစ်ကနေပါလီမန်ဒီမိုကရေစီစနစ်ကိုပြောင်းလဲခဲ့တာပါ။အဲ့ဒီအချိန်ကစပြီးတော့ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာနဲ့သူ့ရဲ့ပြိုင်ပွဲဝန်ကြီးချုပ်ခါလီဒါဇီယာတို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာဩဇာအကြီးဆုံးနိုင်ငံရေးခေါင်းဆောင်တွေဖြစ်လာခဲ့ပါတယ်။တနင်္ဂနွေနေ့ကတော့ဟာစီနာနဲ့ပြိုင်ပွဲဇီယာဦးဆောင်တဲ့ပါတီတက်ကြွလှုပ်ရှားသူတွေနောက်ရှီယိုဆွဲဂျမက်အစ္စလာမီပါတီကအဖွဲ့ဝင်တွေကဒဂါမြို့လမ်းတွေပေါ်မှာအပြည့်အနေအယူခဲ့ကြပါတယ်။ကျောင်းသားယာကနန်းနဲ့အခြားတက်ကြွလှုပ်ရှားသူတွေကလည်းထွက်လာပြီးတော့ဟာစီနာထောက်ခံသူတွေလမ်းပေါ်ဆန္ဒပြခွင့်မပေးနိုင်ဘူးဆိုပြီးတော့ကြီးညာခဲ့ကြပါတယ်။လမ်းတွေပေါ်မှာအခုလိုမျိုးလူလူစုဝေးပွဲတွေလုပ်ပြီးတော့ဟာစီနာပါတီပြန်ထွက်လာဖို့လှုပ်တာလို့ဆိုပြီးတော့သူတို့ကကန့်ကွက်တဲ့ဆန္ဒပြသူတွေကပြောပါတယ်။ပြီးခဲ့တဲ့ July August ဆန္ဒပြမှုကိုဦးဆောင်တဲ့ Anti Discrimination Student Movement ဆိုတဲ့ဆန္ဒပြအဖွဲ့ကဟာစီနာပါတီထောက်ခံသူတွေကိုအတင်းကိုမောင်းထုတ်ချပါတယ်။အဝါမီအဖွဲ့ချုပ်ကတော့သူတို့အဖွဲ့ဝင်တက်ခိုက်ခံရတယ်လို့တက်ကြွသူအတော်များများလည်းဖန်ဆီးခံရတယ်ဆိုပြီးတော့ပြောထားပါတယ်။ New Jersey နဲ့ New York ပြည်နယ်အတွင်းတော်မီလောင်နေရာမှာမိငင်းတက်နေတဲ့ New York ပြည်နယ်ဥယျာဉ်ဝန်ထမ်းတဦးတည်ဆုံခဲ့တယ်လို့အာဏာပိုင်တွေကထုတ်ပြန်လိုက်ပါတယ်။အဲ့ဒီပြည်နယ်တစ်ခုစလုံးမှာတော့6တွေ့ရာရီဥတုအခြေအနေကြောင့်လေလူရေသွေးသတိပေးချက်ထုတ်ထားပါတယ်။အရှိတ်ဒက်ချက်စ်ကောင်တီရဲ့မိသက်ဌာနထုတ်ပြန်ချက်ထဲမှာတော့နယူးယောက်နယူးဂျာစီ21လျှောက်ဒီမီးကိုနှိမ့်တက်နေတဲ့စနေနေ့နေ့လယ်ပိုင်းတုန်းကအဲ့ဒီဝန်ထမ်းပေါ်ကိုတက်ပြင်ပြုတ်လဲပြီးတော့သေဆုံးခဲ့တာဖြစ်တယ်လို့ဆိုပါတယ်။သေဆုံးမှုဖြစ်စဉ်ကိုစုံစမ်းစစ်ဆေးခဲ့တယ်လို့နယူးယောက်ပြည်နယ်ရဲ့ရဲကပြောပါတယ်။သေဆုံးသူဟာနယူးယောက်ပြည်နယ်ဥယျာဉ်တွေအပန်းဖြေနယ်သမိုင်းဝင်တွေကထင်းထင်းဆောက်ရှောက်ရေးဌာနကအသက်18နှစ်အရွယ်ဝန်ထမ်းတဦးဖြစ်တယ်လို့ကြေညာထားပါတယ်။တော်မီဟာပြည်နယ်21လျှောက်ဒီ10 student kilometer အထိကျယ်ပြန့်ပြီးတော့နယူးယောက်မြို့နယ်16ခုနဲ့နယူးဂျာစီမြို့နယ်10ခုတို့ကချင်းချောက်နေပြီလို့နယူးဂျာစီတာဝန်ရှိသူတွေကပြောပါတယ်။ပြည်နယ်နှစ်ခုစလုံးမှာလေလူရေသွေးဟာကျမကြီးထိခိုက်နိုင်တယ်ဆိုပြီးတော့သတိပေးချက်တွေထုတ်ထားပါတယ်။တချင်းထဲမှာတော့ Massachusetts ပြည်နယ်ထဲမှာလည်းတော်မီငယ်တချို့ကိုနှိမ့်တက်နေရပါတယ်။ California ပြည်နယ်ထဲမှာလည်းတော်မီကိုမိသက်သမားတွေကစူးစမ်းနှိမ့်တက်နေကြရပါတယ်ခင်ဗျာ။
ကူရာတရင်ဆောင်ပါဘကိုတင်ပြပါမယ်။ကမ္ဘာစစ်နယ်ခါအစီအစဉ် WFP ရဲ့အကူအညီနဲ့ယူကရိန်းကတင်ပို့တဲ့ပြောင်းစံတန်းချိန်19,000ကျော်ဟာပထမဆုံးအနေနဲ့မလောက်ဝီနိုင်ငံကိုရောက်ရှိသွားပါပြီ။အကူအညီဟာဆိုလို့ရှိရင်စစ်နယ်ခါမလုံမလောက်ဖြစ်နေကြရှာတဲ့တန်းချီမလာဝီပြည်သူတွေအတွက်အထောက်ပံ့ဖြစ်စေမှာပါ။အရင်ကျရာသီဥတုအခြေအနေကြောင့်မူခေါင်ရေရှာစစ်နယ်ခါမလုံမလောက်ဖြစ်ခဲ့ရတယ်လို့ဆိုပါတယ် မာလာဝီနိုင်ငံဗလန်ဒဲမျိုးကနေလမ်မက်မစီနာပေးပို့တဲ့တရင်ဆောင်ပါကိုမတ်သိထိုက်ကပြောပြပါမယ်
ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီ2022ခုနှစ်နိုဝင်ဘာလမှာစတင်ခဲ့တဲ့ယူကရိန်းကကောက်ပဲသီးနှံအစီအစဉ်နဲ့မာလာဝီနိုင်ငံကိုအခုအညီပေးပို့တာဖြစ်ပါတယ်။ဆန်းရိတ်ခပြဿနာကြုံရတဲ့နိုင်ငံတွေကိုယူကရိန်းရဲ့ကောက်ပဲသီးနှံနဲ့တခြားသောဆန်းရိတ်ခတွေပို့ပေးဖို့ရည်ရွယ်တဲ့အစီအစဉ်ဖြစ်ပါတယ်။ရုရှားနဲ့ဖြစ်နေတဲ့စစ်ပွဲမှာယူကရိန်းဘက်ကထောက်ခံမှုအတွေ့မာလာဝီကိုကျေးဇူးဆက်တာဖြစ်တယ်လို့ရိတ်ခအကူအညီပေးအပ်ပွဲကိုတက်တဲ့ကင်ညာဆရာယူကရိန်းသံမတ်ကြီးအန်ဒရီပရညက်ကပြောပါတယ
် Malawi is one of the few African countries
ယူကရိန်းရဲ့အချုပ်အခြာအာဏာပိုင်မှုနဲ့တည်ထောင်ခိုင်မြဲကိုကာကွယ်ရမှာဆက်လက်ထောက်ခံနေကြတဲ့အာဖရိကနိုင်ငံအနေချင်းတဲ့မာလာဝီလည်းတစ်ခုအပါအဝင်ဖြစ်ပါတယ်အထူးသဖြင့်တော့ယူကရိန်းပိုင်တဲ့ထဲကနေပြီးတော့ရုရှားတပ်တွေဆုတ်ခွာဖို့တောင်းဆိုတဲ့ကုလသမဂ္ဂဆုံးဖြတ်ချက်မှာထောက်ခံမဲပြီးခဲ့ပါတယ်
မာလာဝီနိုင်ငံဟာဆယ်စုနှစ်တည်းအတွင်းအဆိုးရွားဆုံးလူသားချင်းစာနာမှုအခြေအနေဇိုးကြီးတစ်ရက်နဲ့ကြုံတွေ့နေရတာပါ။အယ်နီညိုရာသီဥတုဖြစ်စဉ်ကြောင့်ပူပြင်းခြောက်သွေ့မှုကြားရှိခဲ့ပြီးနိုင်ငံမှာစိုက်ပျိုးထုတ်လုပ်မှုလည်းဆိုးဆိုးရွားရွားကျဆင်းလူဦးရေ 5.8 တန်အတွက်စားနပ်ရိက္ခာမလုံလောက်မှုဖြစ်နေပါတယ်။မာလာဝီနိုင်ငံအတွင်းအဆိုးရွားဆုံးထိခိုက်သက်ရောက်တဲ့ဒေသတွေမှာစားနပ်ရိက္ခာအကူအညီတွေတည်ယူဖြန့်ဖြူးရေးမှာကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကပူပေါင်းဆောင်ရွက်နေတာပါ။တန်ဇန်နီးယား၊ကင်ညာနဲ့တောင်အာဖရိကတို့ကနေရိတ်ခါတွေရယူခဲ့ပေမဲ့အဲ့ဒီနိုင်ငံတွေမှာလည်းပြောင်းဆန်ရရှိရေးအကန့်အသတ်ကြောင့်အခုတော့ရနိုင်မယ့်နေရာတွေတိုးချဲ့ရှာဖို့နေတယ်လို့ပြောပါတယ်။ပေါ်ထမ်ဘူကတော့မာလာဝီဆန်ယာ WFP ညွှန်ကြားရေးမှူးဖြစ်ပါတယ်
။ The capacity that we
ဒီမှာလိုအပ်တဲ့အတိုင်းအတာအရတခြားဒေသတွေကနေတင်သွင်းရမယ့်သဘောဖြစ်ပါတယ်။ဒါကြောင့်လဲဆွီဒင်၊နယ်သာလန်၊ပြင်သစ်နဲ့တောင်ကိုရီးယားတို့ကရန်ပုံငွေပံ့ပိုးထားတဲ့ယူကရိန်းထံကသီးနှံအစီအစဉ်ကနေအကူအညီရယူခဲ့တာပါ။အလူရှင်တွေထံကထောက်ပံ့မှုကောင်းခဲ့တယ်လို့ပဲဒီအစီအစဉ်မှာကျွန်တော်တို့ကယူကရိန်းနဲ့မိတ်ဖက်လည်းဖြစ်ပါတယ်။
ရာသီဥတုပြောင်းလဲမှုနဲ့ဆက်ဆက်တဲ့သဘာဝဘေးဒဏ်အဆိုးဆုံးခံရတဲ့နိုင်ငံတွေကိုကူညီရေးအလှူရှင်တွေကကတိပြုကြပါတယ်။ Luke Deschamps ကတော့မာလာဝီဆန်ယာပြင်သစ်ဂုံဒူးဆောင်ကောက်ဆက်ဝင်ဖြစ်ပါတယ်
။ And France is also
Nutrition for Growth ရလာကံကိုလာမယ့်နှစ်မှာပြင်သစ်ကအင်ရှင်အဖြစ်လက်ခံကျင်းပပါမယ်။ဒီလိုကိစ္စအတွေအတွက်အဖြေကတော့ရာသီဥတုပြောင်းလဲမှုကြောင့်အဆိုးဝါးဆုံးသက်ရောက်ခံရတဲ့နိုင်ငံတွေကိုကူညီရေးအတူတကွပူးပေါင်းဆောင်ရွက်ရေးဖြစ်ပါတယ်။
ယူကရိန်းအထောက်အပံ့ကိုမာလာဝီတာဝန်ရှိသူတွေကချိုးဆိုပါတယ်။တဘာဝဘေးနံစီမံခန့်ခွဲရေးဌာနညွှန်ကြားရေးမှူးချားစ်ကလန်ဘာကအခုလိုပြောပါတယ်
။ As Malawi we really appreciate
တုံ့ပြန်ဆောင်ရွက်မှုတွေမာလာဝီအနေနဲ့ကျေးဇူးတင်ပါတယ်။အခုအချိန်ထိလက်ခံရရှိထားတဲ့အတိုင်းအတာဟာဆိုရင်ဒီဇင်ဘာလအထိလုံလောက်ပြီးမတ်လအထိလုံလောက်စေဖို့ကျွန်တော်တို့ဆောင်ရွက်နေဆဲဖြစ်ပါတယ်။
ဒါပေမဲ့လည်းမာလာဝီကစားနပ်ရိက္ခာမလုံလောက်မှုနဲ့ကြုံရတဲ့လူမှုအတိုင်းအဝိုင်းရဲ့လိုအပ်ချက်ကိုအပြည့်အဝကူညီနိုင်ဖို့ဒေါ်လာ63သန်းအရေးပေါ်လိုတယ်လို့ WFP ကပြောပါတယ်။အခုညီမရရင်တော့တန်းနယ်ချီတဲ့လူထုအတွက်စားနပ်ရိက္ခာမလုံလောက်မှုပိုဆိုးနိုင်တယ်လို့လည်းပြောပါတယ်
။ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျိုးတို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio စီစဉ်ကိုည9နာရီကနေ10နာရီအထိလိုင်းတိုမီတာ32 kHz 9383ညနဲ့9383ညလိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီအထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။2024ခုနှစ်အမေရိကန်ရွေးကောက်ပွဲမှာရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမေရိကန်အစိုးရအသစ်အနေနဲ့ ်မြန်မာစစ်ကောင်စီလိုအာဏာရှင်တွေကိုပြက်ပြက်တားတားဆက်ဆံတွားဖို့ရှိတယ်လို့အမေရိကန်မြန်မာနိုင်ငံရေးအကဲခတ်သုံးသပ်သူဒေါက်တာထွန်းမြင့်ကသုံးသပ်ထားပါတယ်အမေရိကန်ပြည်တော်စု Carlton College နိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးပေါမောက်ကဒေါက်တာထွန်းမြင့်ကိုမျက်ရင်ချနိုင်ငံမေးမြန်းထားပါတယ်
သမ္မတအကြီးအကဲပွဲမှာတော့ Republican သမ္မတလောင်း Donald Trump အနိုင်ရသွားပါတယ်။ဒါပြင် American ရဲ့အထက်နဲ့အောက်လွှတ်တော်မှာဆိုရင်လေ Republican အမတ်တွေအများစုအနိုင်ရခဲ့တာပါ။အဲ့တော့ Republican တွေကြီးစိုးမဲ့ American နိုင်ငံရေးမှာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတော့ဘယ်လိုအပြောင်းအလဲတွေရှိလာနိုင်မလဲ
။ဒီနိုင်ငံခြားရေးမူဝါဒအနေနဲ့ကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့the democrat ne republican party ye nangan ya ye kaisa ma chin kat de kha democrat ga zagalon chi chi thong me ne ne tu a zaga pyo kaung ne bo di republican party ye di nangan ya ye mu wa da ga let twi cha cha a lou lou le shi thu lo pyo de dai lou lou shi de democrat ga thu a diplomacy ko thu a pe ne di republican ga thu ye power wo ဒီအာနာကိုသူအပိမယ်အိမ်မှာစီဝိုင်းအာနာနဲ့ပါဝါနဲ့ဒီစီရေးပါဝါကိုသူနှစ်ခုလုံးကိုလက်တွေ့သုံးလေးသုံးထရှိတယ်
။နိုင်ငံခြားရေးမူဝါဒမှာ Republican နေကိုင်ဆွဲလေးရှိတဲ့စီဝိုင်းစီရေးဩဇာအာနာကိုအသုံးပြုပြီးတော့ဆက်ဆံသွားဖို့ရှိတယ်လို့ပမောခဒေါက်တာထွန်းမြင့်ကသုံးသပ်သွားတာပါ။ဒါပေမဲ့ American ဒီဝါရင်နိုင်ငံရေးသမားကြီးဖြစ်တဲ့ Mitch McConnell လို Republican အထက်လွှတ်တော်ခေါင်းဆောင်ပိုင်းတို့မှအပြောင်းလဲတွေရှိလာမှာဆိုတော့ Republican တွေဘက်ကအရင်လိုမဟုတ်ပဲဒီပြပအရေးအာရုံစိုက်မှုနည်းသွားမလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့ဒေါက်တာထွန်းမြင့်ရဲ့သုံးသပ်ချက်ကတော့
မနှဲနိုင်ပါဘူးမနှဲနိုင်ဘူးဆိုတော့တို့ပို့ပြီးတော့ hawkish လို့ပြောလို့ရတဲ့ဒီနိုင်ငံရေးမော်ဝါဒတွေကိုသုံးသွားနိုင်တယ်နောက်တစ်ခုကဒီတနိုင်ငံချင်းတနိုင်ငံချင်းဆက်ဆံရေးတွေမှာတို့ခွဲခြားပြီးတော့ဘယ်လိုပြောမလဲတင်းတင်းလျောက်ပတ်တယ်လို့တို့ Republican Party ရဲ့ဒီမူဝါဒနဲ့တင်းတင်းလျောက်ပတ်တယ်လို့တို့လုံးသွားလိုက်မယ်ဆိုတော့ကဒီမိုကရက်တစ်ရဲ့ဒီမူဝါဒကတို့ရေပူရသုံးပြီးတော့ပြောလို့ရှိတယ်ကဘာမှာတို့ကခေါင်းဆောင်ကြီးပါအဲတို့ရဲ့အသိခံနဲ့တို့ရဲ့ဒီတန်စန်တန်ဘိုးတွေကိုဟိုပြူပါမယ် Republican ကဒါမျိုးပြောတာသိပ်ပြီးတော့မရှိဘူးတို့ကတိုက်ရိုက်သက်ဆိုင်ရနိုင်ငံနဲ့သက်ဆိုင်လို့အချက်လက်ပုံမူတည်ပြီးတော့လုပ်လို့ရှိတယ်။ဥမာတရုတ်နဲ့ပတ်သက်တာကွဲပြားမယ်။အဲနောက်ပြီးလို့ရှိရင်ဂါဇာနဲ့ပတ်သက်တာ၊ Middle East နဲ့ပတ်သက်တာ၊နောက်ပြီးလို့ရှိရင်ဒီ Africa နဲ့ပတ်သက်တာ၊ဒီ Russia နဲ့ပတ်သက်တာတခုချင်းကိုကဏ္ဍတစ်ခုချင်းကိုခွဲပြီးတော့သူတို့လုပ်သွားလိမ့်မယ်။ဒါကစီးပွားရေးသမားဆန်တဲ့ဒီသမိုင်းရလာတဲ့လူတွေရဲ့စဉ်းစားချက်ဖြစ်တယ်။အဲ့တော့ Republican Party မှာရှိတဲ့လူတွေဟာစီးပွားရေးပါဝါကိုအရင်ဆုံးစသုံးလိမ့်မယ်။စီးပွားရေးဒီပါဝါပြီးလို့ရှိရင်သူတို့နောက်ကနေပြီးတော့ပေါ့ဒီ backing အနေနဲ့ဒီလက်နက်ဒီစစ်ရေးအာဏာကိုသူတို့သုံးသွားလိမ့်မယ်ဖြစ်တယ်
။အဲ့တော့အရင်ဒီ၄နှစ်သက်တမ်းတုန်းကသမ္မတဟောင်း Donald Trump ကတရုတ်နဲ့ဒီစီးပွားရေးရာဆက်ဆံမှုမှာအတော်လေးတင်းတင်းမာမာရှိခဲ့တယ်။ဒါကြောင့်ဒီတရုတ်ပစ္စည်းတွေအပေါ်မှာဆိုလို့ရှိရင်လေဒီအခွန်ကောက်ခံမှုဟာတော်တော်လေးကိုဟိုမြင့်တင်ခဲ့တယ်ပေါ့နော်။အဲ့တော့ဒီနှစ်နိုင်ငံစီးပွားရေးမှာလေထိခိုက်မှုတွေရှိခဲ့တယ်။အဲ့တော့ဒီချိန်မှာလေဒီသမ္မတဖြစ်လာမယ့် Donald Trump ဟာတရုတ်နဲ့ပတ်သက်လို့ရှိရင်စီးပွားရေးအရာပြတ်သားတဲ့မူဝါဒအခိုက်အမာရှိနေတယ်လို့ဒေါက်တာထွန်းမြင့်ကမြင်ပါတယ
်စီဝိုင်းနဲ့ပတ်သက်လို့ရှိရင်ပြပြသားသားလုံးမဲ့မူဝါဒတွေပေါ်လာလိမ့်မယ်အဲအခုသူစဉ်ဒီ Elon Musk ဒီ Tesla company ရဲ့အဲဒီ Starlink ပေါ့ရော X company ရဲ့ဒီ CEO ကိုတိုင်အဲကူညီပြီးတော့ Trump နိုင်အောင်လုပ်ခဲ့တဲ့သမိုင်းကိုတိုလေးကိုနှစ်ပတ်သုံးပတ်တော့သမိုင်းတိုလေးကိုကြည့်မယ်ဆိုလို့ရှိရင်EV တရုတ် EV ကားတွေရဲ့ဒီ tariffs တွေမြင့်လာနိုင်တယ်အဲဒါကဒီသူ့ရဲ့စီးပွားရေးအကျိုးစီးပွားရေးကိုကာကွယ်မဲ့လုပ်ငန်းတွေအလုံး tariffs တွေစတင်ပြီးတင်လာလိမ့်မယ်တင်လာတဲ့အခါကျလို့ရှိရင်တရုတ်နိုင်ငံရဲ့စီးပွားရေးကအထက်မှာကနောင်ကနင်းဖြစ်လာလိမ့်မယ်ဒါကဒီပထမဦးဆုံးစီးပွားရေးအာဏာကိုသုံးပြီးတော့အဲသူတို့ American foreign policy ကို Republican foreign policy ကအဲ့လိုမျိုးသွားလေရှိတယ်အဲ့လိုမျိုးသွားလို့မှတရုတ်ကနားမထောင်ဘူးသူလှုပ်ရှားရှိတာမလုပ်ဘူးဆိုလို့ရှိရင်နောက်ဆုံးစီရေးထိသွားပြီးတော့ထိဒါတို့ပြင်ဆင်ထားပြီးသားဖြစ်တယ်ဒီအမေရိကန်နိုင်ငံရဲ့ security establishment ထဲမှာ scenario တွေပေါ့ပြောလို့ရှိရင်တော့ဒီ game ကိုဒီလို delay လုပ်မယ်ဒါမလုပ်လို့ရှိရင်ဒါလာမယ်ဒါလာမယ်ဆိုတော့ Republican Party ကပို့ပြီးတော့ဒီအမျိုးလုပ်တဲ့ခါမှာတိကျလေးရှိတယ်အဲ့တော့အဲ့ဒီနည်းနဲ့သွားရဲဆိုလို့ရှိရင်အနာရှင်နေနေနဲ့အကွာမှာရှိတဲ့အနာရှင်နေနေနဲ့သူတို့အဲတိတ်ပြီးတော့မချောင်းဘူးဆိုတဲ့လမ်းတော့လာလိမ့်မယ်ဒီ foreign policy နဲ့
အဲ့ဒီလို့ဆိုရင်ဒီလိုအနာရှင်နိုင်ငံတွေအပေါ်ကိုတက်ရောက်မှုရှိမယ်ဆိုလို့ရှိရင်ဘလို့ပုံစံမျိုးတက်ရောက်နိုင်မလဲဆိုတဲ့အပိုင်းကိုမေးချင်ပါတယ်အခုဆိုရင်တရုတ်ကဒီမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတရုတ်ကိုဖိတ်ခေါ်ပြီးတော့ဟိုနေရာပေးဆက်ဆံတာပေါ့နော်နောက်ပြီးတော့ဒီမြန်မာနိုင်ငံထဲမှာတရုတ်စီမံကိန်းတွေကိုပြန်ပြီးအကောင့်တွေဖော်ဖို့ဟိုတွန်းအားပေးတာတွေလည်းရှိနေတဲ့အခါကျတော့ဒီ Trump ဆိုရတဲ့ရဲ့နိုင်ငံသားရေးမူဝါဒကအခုဒီစစ်ကောင်းစီပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနိုင်မလဲရှင့်
ကောင်းကိုရင်အဲ့လောက်ထိသူတို့စဉ်းစားပြီးလုံမှာမဟုတ်ဘူးတော်တော်သူ့ကိုဝိုင်းရံထားတဲ့ advisor တွေနဲ့ဒီ senator တွေရဲ့ congressman ဒီ outlet တော်ထက်လွတ်တော်ရဲ့ခေါင်းဆောင်တွေကနေပြီးလုံတော်မှာဖြစ်တယ်အဲ့ဒီခေါင်းဆောင်တွေနဲ့ဆက်ဆက်နေတဲ့ဒီနိုင်ငံရေးဆိုင်ရာမှာလုပ်နေတဲ့ NGO တွေရှိလိမ့်မယ်ခုနကဒီ international NGO ရှိမယ် USA မှာရှိတဲ့ခေါင်းဆောင်တွေရှိမယ် state department မှာရှိတဲ့ဒီအထူးသဖြင့် 11 အဆင့်ရှိတဲ့ခေါင်းဆောင်တွေရှိမယ်ဆိုတော့ director general အဆင့်ရှိတဲ့ခေါင်းဆောင်တွေရှိမယ်အဲ့ဒီခေါင်းဆောင်တွေကနေပြီးတော့ implement လုပ်သွားလိမ့်မယ်မြန်မာနဲ့ပတ်သက်တဲ့ policy ကိုအဲ့တော့ချင်းကရမှာကဒီတရုတ်နဲ့ပတ်သက်လို့ရှိရင်သူတို့ဘယ်လိုစတင်ပြီးတော့လုပ်မလဲဆိုလို့ရှိရင် Trump အနေနဲ့ခုန high tariffs ကိုလာမယ်ဆရာခိုင်နှုန်းကနေပြီးတော့20ရာခိုင်နှုန်းတွေမြင့်မယ်ဆိုတော့ဒီကိုတိုင်ပြောထားတာရှိတယ်အဲ့တော့ဒီ terrace လာမယ်ဆိုတာတရုတ်ရဲ့စီးပွားရေးဒီ company တွေနဲ့တွန်းတဲ့အခါမှာအမေရိကန်နိုင်ငံ export လုပ်တဲ့အခါမှာသူတို့ဒါအောက်ခွန်ကောက်လို့ရှိရင်တရုတ်ကလာတဲ့ပစ္စည်းတွေကဈေးကြီးလာမယ်ဈေးကြီးလို့တဲ့အပြင်ဒီအမေရိကန်နိုင်ငံမှာတရုတ်ပစ္စည်းတွေကိုမယုံကြည်တဲ့ consumer တွေကလည်းများတဲ့ဟိုဟာရှိတယ်ဒီ news ရှိတယ်ပေါ့သူတင်းတွေကလည်းရှိတယ်ဆိုတော့အဘဘာလို့လုံးလဲဆိုရင် Trump ဟာစီးပွားရေးသမားဖြစ်တယ်စီးပွားရေးသမားဖြစ်တဲ့သူက made in USA ရဲ့ quality နဲ့ဒီ product ဟိုပေါ့ဒီ brand name ရဲ့ဟိုquality သူသိတယ်သိတဲ့အခါကျတော့ဒီဟာကို domestic industry တွေကိုသူမြင့်တင်လိုက်မယ်အဲမြင့်တင်တဲ့အခါမှာထုတ်လို့ရေးဆိုင်ရာတွေဆရာနောက်ဆုံးခုစပ်ပြာကဆရာအဲခုနကောင်းလျှော်ရေးဆရာအကဆုံးပေါ့ဗျာเนาะဒီ tissue paper တွေဆရာ domestic ဟိုတွေကိုသုံးဖို့ရင် Mexico သုံးဖို့ရင် Canada ကိုသူသုံးလာလိမ့်မယ်သုံးလို့ရှိရင်တရုတ်နိုင်ငံရဲ့စီးပွားရေးဈေးကွက်ကိုတဖြည်းနဲ့ကျင်းအောင်လုပ်လိမ့်မယ်အဲ့တော့အဲ့ဒီကျင်းတဲ့အပေါ်မှာဒီ11 ဒီ Director General အဆင့်ရှိတဲ့11လောက်မှာနေတဲ့ဒီခေါင်းဆောင်တွေနေနေသူတို့ diplomatic ဒီ Russia နဲ့ကင်တွေ့တဲ့ခါပဲဖြစ်ဖြစ်ဒီ North Korea နဲ့ပဲကင်တွေ့တဲ့ကိစ္စတွေမှာဖြစ်ဖြစ်သူတို့ကပြောမယ် soft power ပေါ့ဒီ spy နဲ့ဂျိုးနဲ့ဆွဲလိုက်ဆွဲလို့ဆွဲကြည့်လို့အဲ့ဒီတိုင်သူတို့အမေရိကန်ရဲ့လိုလားချက်တိုင်မလိုက်ဘူးဆိုလို့ရှိရင်ဒါဒီနောက်ဖိုင်းဆိုင်ရာမှာခုနစီးရေးဆိုင်ရာတွေထိလိုက်လာနိုင်တယ်ဆိုတော့ကျွန်တော်ကြိုပြောထားခြင်းဖြစ်တယ်အဲ့တော့The Americans တမရတယောက်ချင်းမှာစစ်တပွဲခင်းလေရှိတယ်။ကြုံရလေရှိတယ်။အဲ့တော့လာမဲ့ limit အတွက်တွင်မှာဘယ်ကိုခင်းမလဲဘယ်ကိုဆွာပြုတ်မလဲဆိုတာကျွန်တော်စောင့်ကြည့်ပြရအတွက်ကျွန်တော်တို့ဒါ mapping လုပ်ကြည့်လို့ရပါတယ်။အခုလက်ရှိအနေထားမှာဒီ Channel Pacific ဒီတရုတ်ရဲ့ခုနကသူအစွဲပြနေတဲ့လမောင်းပြနေတဲ့ဥစ္စာကိုမဆုတ်ဘူးဆိုလို့ရှိရင်တရုတ်ကိုသူဒီကောင်စားနဲ့ဖြူလိုက်တယ်လို့သူကတုံ့တောင်းလုပ်လိမ့်မယ်စီးပွားရေးနဲ့ပြီးတော့လုပ်တယ်ဆိုလို့ရှိရင်တရုတ်ပါပြောမလဲဘလို့တံပြန်တုံပြောင်းလဲပုံမူတည်လိမ့်မယ်အဲ့တော့တရုတ်အနေနဲ့သူတို့အိမ်တွင်းစီးပွားရေးတရုတ်နိုင်ငံတွင်းစီးပွားရေးကိုcloud ဆောင်သူလွတ်လိမ့်မယ်တဲ့ပထမဦးဆုံးအဲလောက်လို့ရှိရင်အပေး you are given take ကအဲ့နာ south china sea နဲ့ north korea နဲ့ russia နဲ့အဲကိစ္စမှာသူရှင်းလိမ့်မယ်အဲ့တော့အဲ့ဒီနည်းကြည့်မယ်ဆိုလို့ရှိရင်စီးပွားရေးမူဝါဒကိုစီးပွားရေးမူဝါဒကသူကကြိုတင်ပြီးတော့ပြောထားပြီးဖြစ်တဲတဲ့ကိုပြောထားတာတရုတ်ကိုဒါ 20% ထိဒီ20ရာခိုင်နှုန်းထိအကောက်ခွန်ပြီးတော့ဟိုခုပြင်မယ်ဆိုတာသူပြောထားတယ်ဒါကရှင်းတယ်
အဲ့တော့ဒီຫນွေဦးတော်လိုင်းရေးမှာဥဆောင်မှုအခန့်ခန့်နာမှာရှိနေတဲ့ NUG ဒီအမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်ရင်ရောဘလို့အပြောင်းလဲတွေရှိနိုင်မလဲဘာလို့လဲဆိုတော့ဒီသမ္မတဘိုင်ဒန်အစိုးရအခုလက်ထက်မှာ NUG အစိုးရပေါ်မှာသူတို့အတိမတ်ပြဆက်ဆံတာရှိတဲ့ခါကျတော့အခုဒီသမ္မတဟောင်းဒေါ်နယ်ထရန့်ကပြန်ပြီးတော့သူအာဏာရလာတဲ့အချိန်မှာဆိုရင်ဘလို့ဒီ NUG နဲ့ပတ်သက်ပြီးတော့ဘလို့ပုံစံမျိုးဆက်ဆံသွားပဲလို့တုံ့တက်လဲရှင
်။ Trump နေနဲ့အဘယ်လိုမလဲကလတိုင်းမှာထိုင်ပြီးတော့နေတဲ့ကောင်တွေကသူကစိတ်ဝင်စားဘူး။အလုပ်တကယ်ကွန်းထဲမှာဆင်းပြီးတော့လုပ်နေတဲ့ entity တွေပေါ့အဖွဲ့အစည်းနဲ့ကောင်တော်တွေသူကစိတ်ဝင်စားတယ်။အဲ့တော့ Republican Party ကလည်းတကယ်အလုပ်တွေကောင်တွေကဘာတူတယ်လဲ။လက်တွေမှာတကယ်ရှင်းနေတဲ့ကောင်တွေကဘာတူတယ်လဲဆိုသူတို့ကြည့်လိုက်။အဲ့တော့ဒီ NUG နဲ့ပတ်သက်လို့ ခုနထိုင်ဆောင်တဲ့မူဝါဒနဲ့သွားမယ်ဆိုရင်တော့အမေရိကန်ဒါလေးလုပ်ပေးပါဟိုလုပ်ဖို့ရတယ်ပြောနေလို့ဆိုထိုင်ဆောင်တဲ့မူဝါဒနဲ့သွားလို့ရှိရင်တော့ Trump ကသိပ်ပြီးတော့ view ဆိုင်မှာမဟုတ်တော်တော်တကယ်မြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်အောင်တကယ်လုပ်နေတဲ့အဖွဲ့တွေဘာတွေလဲဘယ်အဖွဲ့တွေလဲဆိုတော့သူတို့ USA တို့ State Department တို့ကလက်တွေ့ကြကြသူကကွန်ဆင်လေ့လာလိမ့်မယ်လေ့လာပြီးလို့ရှိရင်သူဘယ်လိုဂိုင်တွေ့ရမလဲဆိုတော့သူတို့သုံးသပ်လိမ့်မယ်အဲ့တော့ရှင်းရှင်းလေးပြောလို့ရှိရင်တော့ဒီ Trump ရဲ့ Cyber Network ကိုအကောင်းအောင်နားလည်ဖို့လိုအပ်တယ်သူနဲ့သူ့ရဲ့မိတ်ဆွေရဲ့ Network ကိုနားလည်ဆိုလို့ရှိရင်အဲ့ဒီ Network တွေနဲ့ Approach လုပ်ပြီးတော့မူဝါဒဒီမြန်မာနိုင်ငံနဲ့တော်လိုင်းနဲ့ပတ်သက်တဲ့မူဝါဒကိုချမယ်ဒီမိုကရေစီလမ်းကြောင်းနဲ့ပတ်သက်တဲ့မူဝါဒကိုချမယ်ဆိုလို့ရှိရင်ဒါ NUG နေနဲ့ဝယ်ပြင်မယ်ဆိုတော့ဒီထိုင်နေလို့မရဘူးဒီစကားပြောနေရုံနဲ့မရဘူးတကယ်လှုပ်လှုပ်ပြရမယ်ဟိုမျိုးကို Trump ကလိုလာတယ်သူကအဲ့လိုမျိုးလူကိုလည်းသူကပို့ပြီးတော့ကြိုက်တယ
်အဲ့တော့ဒီမြန်မာစစ်တပ်နဲ့သူ့ကိုထောက်ခံတဲ့အတိုင်းဝိုင်းနေတဲ့မှာပေါ့နော်Donald Trump ကိုဟိုကြိုက်နှစ်တက်တယ် Donald Trump ကိုထောက်ခံကြတဲ့သူတွေရှိကျဆိုပြီးတော့လေဒီနှိစက်တဲ့အတိုင်းပိုင်းကကျမတို့ကိုပြောပြပါရပါလေဆိုတော့အခုဒီဆရာသုံးသက်ချက်ထဲမှာဆိုရင် Trump ဦးဆောင်မဲ့ဒီ American အစိုးရလက်ထက်မှာနိုင်ငံခြားရေးမူဝါဒတွေကအတော်လေးကိုပြက်ပြက်သားသားရှိလာမဲ့အပေါ်မှာဟိုမြန်မာစစ်တပ်နဲ့ဒီစစ်ကောင်းဆောင်တွေနဲ့ပတ်သက်ရင်ရော American အစိုးရဒီကဘလို့သဘောထားမျိုးနဲ့ဟိုဆက်ဆံသွားမဲ့အခြေအနေမျိုးရှိမယ်လို့ဇာသုံးသက်လဲရှင
်သူတို့ထောက်ခံတာ Trump ရဲ့ personality ပေါ့ခုနအလုပ်ကိုလုပ်တဲ့ခါမှာပြက်ပြက်သားသားပြောတဲ့အတိုင်းဘယ်လိုပြောမလဲပေါင်းချပြီးလုပ်တဲ့ပုံစံမျိုးမူဝါဒလက္ခဏာကိုကြိုက်တာဖြစ်ပါလိမ့်မယ်ဒါနဲ့သူတို့ကြိုက်တဲ့ဥစ္စာကသူတို့ရဲ့ဟိုဟာဖြစ်လာပြီဆိုတော့သူတို့ကိုဘယ်လိုပြောမလဲဒီခက်ဖြစ်လောင်လောက်လာမယ်လမ်းဆိုတော့မမြင်လို့ဖြစ်ပါလိမ့်မယ်အဲဒီနောက်တစ်ခုက Trump ကအဲ့လိုမျိုးဒီ personal trait ဒီရှိတော်ညာလဲအဓိကမြန်မာနိုင်ငံနဲ့တရုတ်နဲ့ရေးတွေမှာအခုကြံခင်းထားတဲ့လမ်းကိုကျွန်တော်ကြည့်ရမှာဖြစ်တယ်ဆိုလိုတာကဒီ Director General အဆင့်ရှိတဲ့လူတွေပေါ့ဒီ11အဆင့်ရှိတဲ့နိုင်ငံတိုင်းမူဝါဒဆိုင်ရာလှုပ်ထားတဲ့ကြံခင်းတွေကိုကျွန်တော်ကြည့်ရမှာဖြစ်တယ်အဲ့တော့အဲ့ဒီနည်းအဲ့ဒီလိုမျိုးကြည့်ရဆိုလို့ရှိရင်အဲ့ဒီလူတွေကပဲဥဆောင်သွားမှာဖြစ်တယ်အဲ့ဒီလူတွေကိုဘယ်သူတွေနဲ့ replace ဒီလှုပ်သွားမလဲဆိုလို့မှ Derek Chollet တို့လိုပုံကုမျိုးတွေဘယ်သူတွေက replace လှုပ်သွားမလဲဆိုရင် Trump ရဲ့လူတွေကလှုပ်သွားမှာဖြစ်တယ် Republican Party ကနေရွေးမှာဖြစ်တယ်ရွေးပြီးလို့ရှိရင်သူတို့ appoint လုပ်လိမ့်မယ်အဲ့ဒီလူတွေရဲ့ဟိုကိုကျွန်တော်တို့လုတ်ခဲ့တဲ့သမိုင်းနဲ့action ကိုကျွန်တော်ကြည့်ရမှာဖြစ်တယ်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီလူတွေအနေနဲ့သူကမူဝါဒကိုချမှတ်သွားမှာဖြစ်တယ်တကယ်လုံးမဲ့ on the ground လုံးမဲ့ကိစ္စကိုချမှတ်ဖြစ် Trump အနေနဲ့မူဝါဒကြဲကြဲပြားပြားဟိုငါတို့ဒီအာဏာရှင်ကိုအပြတ်ရှင်းရမယ်ဘာလို့ဆိုလို့ရှိရင်တရုတ်ရဲ့လက်ထက်ကိုငါတို့ရောက်မခံနိုင်ဘူးဆိုတော့ဆိုတော့ကတရုတ်ကိုသူတို့ဒီအမေရိကန်အနေနဲ့ဒီ rival power အနေနဲ့သုံးလာလို့ရှိရင်သူရဲ့အရင်ဆုံးသူနဲ့ဝိုင်းရနေတဲ့အာဏာရှင်တွေကိုအရင်ဆုံးသူရှင်းမှာဖြစ်တယ်ရှင်းရမှာဖြစ်တယ်ဒီအောက်ခြေဒီနိုင်ငံရေးမူဝါဒဆိုင်ရာစဉ်းစားတဲ့လူတွေနဲ့အဲ့တော့Trump ကိုကြိုက်တဲ့စစ်ကောင်းဆောင်တွေကကြိုက်တဲ့စစ်ကောင်းတွေကြိုက်ပေါ့ကြိုက်လို့ရပါတယ်ကြိုက်လေလေကြိုက်ရင်လည်းဒါသူတို့ကြိုက်တယ်လို့ဖြစ်လာပါလိမ့်မယ်အဲဆိုသူတို့ကြိုက်တာလည်းခုနဒီလိုမျိုးမူဝါဒလူကိုကြိုက်တယ်ဆိုတော့ဘယ်လိုပြောမလဲဒါခုန personal trait ပေါ့ဒီလူတယောက်ရဲ့လက္ခဏာကိုသူကြိုက်တာဖြစ်ပါလိမ့်မယ်မူဝါဒရကြည့်မယ်ဆိုလို့ရှိရင်သူတို့တွေအခက်အခဲပို့ချုံပို့ပြီးတော့ပို့ပြီးတော့တွေ့လာရမယ်အဲ့မှာဘယ်ပုံမှာမူတည်မလဲဆိုလို့ရှိရင် NUG မှာရှိတဲ့အနေနဲ့ရှိတဲ့ခေါင်းဆောင်တွေအနေနဲ့အလုပ်တကယ်လုပ်နိုင်စွမ်းရှိသလားခေါင်းဆောင်တော်လှန်ရေးနဲ့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကိုတကယ်ခေါင်းဆောင်နိုင်စွမ်းရှိတဲ့လူတွေလားဆိုတာကမေကွန်ကကကွန်ကအမေရိကမေးလာပါလိမ့်မယ်အဲမေးလာပြီးလို့ရှိရင်သူတို့တိကျကျဆုံးချက်ပြီးလောက်လာပါလိမ့်မယ
်မင်းကျင်းရဲ့အစီအစဉ်မှာအခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါတရုတ်ရဲ့သဘောထားပြောင်းလာပြီးတဲ့နောက်မှာပဲမြန်မာစစ်ကောင်စီခေါင်းဆောင်ဟာရှစ်ချိန်မြောက်မဲခေါင်ဒေတာတိုင်းပြည်ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံယူနန်ပြည်နယ်ကုဘင်းမြို့ကိုနိုဝင်ဘာလ9ရက်နေ့ကတွားရောက်ခဲ့ပါတယ်အဲဒီခီးစင်ပေါ်မီဒီယာတွေမှာဖော်ပြခဲ့တာတွေကိုစောင်းပါရှင်ပြည်သိနိုင်အောင်အခုလိုတင်ပြထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ခါကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေတရုတ်ရဲ့ရည်တည်ချက်ဟာမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်လားဒါမှမဟုတ်တရုတ်အကျိုးစီးပွားတက်တက်လားဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဒီကမ္ဘာလုံးအတွက်အရေးပါပြီးရင်တထိတ်ထိတ်နဲ့စောင့်ကြည့်နေရကအကျိတ်နဲ့ရှိလာတဲ့အမေရိကန်သမ္မတရွေးကောက်ပွဲနေ့ နိုဝင်ဘာလ9ရက်နေ့မှာမြန်မာနိုင်ငံရေးအပေါ်အကျိုးတရားမှုတွေရှိနိုင်တဲ့တရုတ်ခီးစဉ်ကိုမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စတင်ခဲ့ပါတယ်ဒီခီးစဉ်ဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရထံကနေအာဏာသိမ်းခဲ့တဲ့2024ဖေဖော်ဝါရီနောက်ပိုင်းပထမဆုံးတရုတ်နိုင်ငံခီးစဉ်ဖြစ်တယ်ပြီးခဲ့တဲ ဒီလိုအနာရှင်နိုင်ငံတွေအပေါ်ကိုတက်ရောက်မှုရှိမယ်ဆိုလို့နေစဉ်အမေရိကန်တိုင်းရဲ့ရုပ်သံတွေရေးသားကြတာတွေ့ရပါတယ်။တရုတ်ခီးစဉ်ဟာဗိုလ်ချုပ်မှုကြီးမဲအောင်လိုင်းအတွက်တော့အောင်ပွဲလို့မှတ်ယူနိုင်ပြီးဒေါ်လာရင်းအင်အားစုတွေအတွက်ကတော့အနှုတ်လက္ခဏာဆောင်တဲ့ခီးစဉ်အဖြစ်မှတ်ယူကြမှာဖြစ်ပါတယ်။
ဗိုလ်ချုပ်မှုကြီးမဲအောင်လိုင်းဟာတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာနိုဝင်ဘာ6ရက်နေ့ခုနှစ်ရက်နေ့တွင်မှာတရုတ်ဝန်ကြီးချုပ်လီချန်ဦးဆောင်ကျင်းပမယ်ရှစ်ကြိမ်မြောက်မဟာမဲကောင်ဒေသထိပ်သီးအစည်းအဝေးတက်ရောက်မှာဖြစ်ပြီးတဆက်ထဲမှာပဲဆယ်ကြိမ်မြောက်ဧရာဝတီကျောက်ဖရာမဲကောင်စီးပွားရေးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာထိပ်သီးအစည်းအဝေးစတ်ကြိမ်မြောက်
ော့ဘေကျင်းကိုဖိတ်ကြားတဲ့နှစ်နိုင်ငံချစ်ကြည်ခီးစဉ်မျိုးတော့မဟုတ်ပါဘူးယူနန်ပြည်နယ်မျိုးတော့ကူမဲမှာပြုလုပ်တဲ့မဟာမဲခေါင်အစည်းအဝေးကိုအကြောင်းပြုဖိတ်ကြားခဲ့တာတွေ့ရပါတယ်ဒါ့ပြင်မြန်မာစစ်ကောင်းဆောင်ဟာတရုတ်နိုင်ငံဝန်ကြီးချုပ်လီချန်းနဲ့နိုဝင်ဘာလ6ရက်နေ့ကကူမဲမှာတွေ့ဆုံခဲ့ပါတယ်မြန်မာစစ်ကောင်းဆောင်ရဲ့ကူမင်းခီးစဉ်ကိုအရာရီသတင်းဌာနကစစ်ရှုံးမြန်မာစစ်ကောင်းဆောင်တရုတ်သို့ပထမဆုံးအကြိမ်သွားလို့ခေါင်းစဉ်ပေးပြီးနိုဝင်ဘာလ5ရက်နေ့မှာသတင်းရေးသားပါတယ်တရုတ်ဟာမြန်မာစစ်တပ်အတွက်အဓိကမဟာမိတ်နဲ့လက်နက်ရောင်းချသူဖြစ်တယ်မြန်မာစစ်တပ်အတွက်တမိုင်းမှာမကြုံစဘူးစစ်မြေပြင်ရှုံးနိမ့်မှုများမှနလန်ထရန်စ조사နေစဉ်မှာတရုတ်ကိုတွားရောက်ခြင်းဖြစ်တယ်ရှုံးနိမ့်မှုအများစုဟာတရုတ်နယ်စပ်မှာဖြစ်နေတာဖြစ်တယ်တရုတ်ဟာစစ်ကောင်စီကိုနီးပညာအကူအညီပေးနေသူဖြစ်ပြီးတော့စစ်ကောင်စီရဲ့2025ရွေးကောက်ပွဲကိုလည်းထောက်ခံထားတယ်လို့ ARD သတင်းမှာရေးသားထားပါတယ်ဂျာမန်သတင်းဌာနတစ်ခုဖြစ်တဲ့ DW ကတော့မြန်မာစစ်ကောင်ဆောင်ရဲ့တရုတ်ခီးစဉ်ကိုအပြစ်ပေခံမြန်မာစစ်ကောင်ဆောင်ရဲ့တရုတ်ခီးလို့ခေါင်းစဉ်ပေးတာတွေ့ရပါတယ်စင်ကာပူအခြေစိုက် The Straits Times သတင်းစာကလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်အကြောင်းကိုနိုဝင်ဘာလ5ရက်နေ့ကရေးပါတယ် The Straits Times ကအခုလိုရေးပါတယ်တရုတ်အစိုးရမီဒီယာကစစ်ကောင်စီကိုအာဏာသိမ်းအစိုးရလို့တုံ့ဆွဲဖို့ညှင်းဆန်ပြီးအဖွဲ့ဝင်တွေပြောင်းလဲဖွဲ့စည်းထားတဲ့အစိုးရလို့သာရည်ညွှန်းတုံ့ဆွဲတယ်။စစ်တပ်ကဆန္ဒပြသူတွေကိုရက်စက်စွာပြစ်ခတ်နှိမ်နှင်းခြင်းကစလို့အရသားတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်တာ၊ကြေးရွာတွေကိုအမြောက်တွေနဲ့ပစ်တာ၊လေကြောင်းကဘုံကျဲတိုက်ခိုက်တပ်ဖြတ်နေတာတွေကိုကန့်ကွက်နေကြတဲ့ကြားကပဲတရုတ်အစိုးရဟာစစ်ကောင်စီကိုထောက်ခံနေတယ်။မြန်မာဟာတရုတ်ရဲ့အမေရိကန်ဒေါ်လာထရီလီယံတန်ကမ္ဘာလမ်းစီမံကိန်းရဲ့ရေနံပိုက်လိုင်းတွေနဲ့အိန္ဒိယသမုဒ္ဒရာထွက်ပေါက်အတွက်မရှိမဖြစ်အရေးပါတဲ့နေရာမှာရှိနေတယ်။တရုတ်အနေနဲ့စစ်ကောင်စီကိုအဓိကထောက်ခံနေရတဲ့အကြောင်းရင်းဟာမြန်မာစစ်ကောင်ဆောင်တွေကိုထောက်ခံတယ်ဆိုတာတဲ့နေပြည်တော်အစိုးရပြောလဲပြီးဗယံပဒါဖြစ်မှာကိုစိုးရိမ်လို့ဖြစ်တဲ့အကြောင်းအမေရိကန်ငြိမ်းချမ်းရေးအင်စတီကျူကဂျေဆင်တာဝါပြောတာကိုလည်းဖော်ပြထားပါတယ်။ဒါအပြင်မြန်မာစစ်ကောင်ဆောင်ရဲ့တရုတ်ခီးစဉ်ဟာမြန်မာပြည်ရင်းကပြဿနာတွေကိုဖြေရှင်းပေးနိုင်မယ်လို့မထင်ပါဘူးပြဿနာအစ်စ်တွေကိုသာဖန်တီးရရောက်မှာပါအဲ့ဒါကတော့စစ်ကောင်စီဟာတရုတ်အကူအညီအထောက်ပံ့တွေယူပြီးမြန်မာကစီးပွားရေးလုပ်ငန်းတွေကိုဈေးပေါ်ပေါ်နဲ့အပေးယူလုပ်မှမျိုးဖြစ်ပါတယ်လို့ဂျေဆင်တာဝါရဲ့ပြောကြားချက်ကိုလည်းဆက်လက်ဖော်ပြထားပါတယ်အဆုံးသတ်မှာတော့နိုင်ငံတော်မှာတိုက်ပွဲတွေဖြစ်နေတယ်အရေးပါပြီးထင်ရှားတဲ့နိုင်ငံရေးပါတီတွေကိုလည်းဖျက်သိမ်းထားတဲ့အတွက်စစ်ကောင်စီရဲ့ရွေးကောက်ပွဲဟာဘယ်လိုမှတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးလို့ The Straits Times ကရေးသားထားပါလေ တရုတ်ဟာအစောပိုင်းကာလတွေမှာစစ်ကောင်စီနဲ့ဒေါ်လာရေးအင်အားစုတွေကြားမှာတတိထဆက်ဆံနေခဲ့တာတွေ့ရပေမယ်။လာရှိုးနဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်ကြာသွားပြီးတဲ့နောက်မှာသဘောထားတည်တည်တတ်တာပြောင်းလဲလာတာတွေ့ရပြီးစစ်ကောင်စီဘက်ကပေါ်ပေါ်တင်တင်ရပ်တည်လာခဲ့ပါတယ်တချိန်တည်းမှာပဲမြောက်ပိုင်းညီနောင်၃ဘွဲ့နဲ့ဝါတပ်ဖွဲ့ UWSC KIA ကိုပါပြင်းပြင်းထန်ထန်ဖိအားပေးလာတာတွေ့ရပါတယ်ဒီလိုတရုတ်ရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးတက်ထားမောင်ကမြမဒေါ်လာရင်အင်အားစုများကိုဖြိုခွဲဖို့တရုတ်စူးစမ်းနေသည်ဆိုတဲ့ခေါင်းစဉ်နဲ့ အရာရီမှာအတွေ့အမြင်ဆောင်ပါတဖို့ရေးတာဖတ်ရှုရပါတယ်အဓိကအားဖြင့်တရုတ်တို့သည်မြန်မာစစ်တပ်နှင့်ဆက်လက်ပူးပေါင်း၍မြန်မာစစ်တပ်ကိုကူညီပြီးတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့များအားဖြိုခွဲရန်မြန်မာစစ်တပ်နှင့်ပူးပေါင်းပြီးမြန်မာပြည်တွင်း၌စီးပွားရေးလုပ်ငန်းများချဲ့ထွင်ရန်ကြိုးစားလျက်ရှိနေသည်ကိုတွေ့ရ၏လက်တွေ့တွင်မျှတသည့်လှုပ်ဆောင်မှုမရှိဘဲမြန်မာစစ်တပ်ဘက်ကတစ်ဖက်သက်ရပ်ခံနေသည်ဖြစ်ရာတရုတ်တို့လှုပ်ရှားမှုသည်မြန်မာပြည်ငြိမ်းချမ်းရေးအတွက်လှုပ်ရှားနေသည်မဟုတ်ဘဲတရုတ်ကြိုးစည်းပွားအတွက်မြန်မာစစ်တပ်ဘက်ကရပ်တည်လှုပ်ဆောင်နေခြင်းသာဖြစ်သည်ကိုတွေ့ရ၏လို့ဆောင်းပါရှင်တက်ထားမောင်ကသူ့သဘောထားအမြင်ကိုရေးသားထားပါတယ်မြန်မာရေးလေလာသူနိုင်ငံရေးသူတေတီတူကတော့ဝါနေစရာကောင်းတာကဒီ၃နှစ်ခွဲအတွင်းမှာအမျိုးသားညီညွတ်ရေးအစိုးရ NUG ဟာအမေရိကန်ရဲ့ထောက်ခံအားပေးကူညီမှုကိုလည်းအပြည့်အဝမရတရုတ်ရဲ့ယုံကြည်မှုနဲ့ထောက်ခံမှုကိုလည်းဆုံးကျုံးခဲ့တဲ့အနေအထားမျိုးတွေ့ရတယ်ဖို့မရဓမ္မဆုံးအခြေအနေလို့ပြောရမယ်ထင်ပါတယ်လို့မှတ်ချက်ပေးပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာတော့ Republican ကိုစားပြုသမ္မတ Donald Trump ရွေးကောက်ပွဲနိုင်ပြီးတကြော့ပြန်သမ္မတဖြစ်လာခဲ့ပါပြီလေလာသူအများစုကတော့ Trump ဟာမြန်မာအရေးစိတ်ဝင်စားသူမဟုတ်ပါဘူးလို့ဆိုကြပါတယ်ဒါပေမဲ့ Republican တို့ရဲ့အစဉ်အလာကတော့နိုင်ငံခြားရေးမူဝါဒမှာခတ်မှန်မှာခက်ပြက်ပြက်ကျင့်သုံးတတ်တယ်လို့ထောက်ပြကြသူတွေလည်းရှိပါတယ်။စိုးရင်စရာကောင်းတာကတော့တရုတ်နဲ့အမေရိကန်ဟာမြန်မာအရေးမှာအခြေခံသဘောထားမှာသွားတူနေကြတာပါပဲ။အဲ့ဒါကတော့2010အခင်းချင်းကိုပြန်သွားရည်လို့ဆိုကြပါတယ်။သမ္မတသည့်ဖြစ်လာမဲ့ထရန့်ရဲ့မူဝါဒတွေကမြန်မာအရေးပေါ်ဘယ်လိုအကျိုးတရားစေမလဲဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ပါတယ်ခမညာ။
ခုတော့ IFP မြန်မာရဲ့မြင်ကွင်းချက်မဆုများအစီအစဉ်မှာစစ်စီ13ညနှစ်ခွန်လွန်မှာစစ်ပြေးဒုက္ခတဲ့နှစ်တက်မှ9တန်းကျော်တိုးလာတာတွေ့ရပါတယ် IFP မြန်မာရဲ့သုံးသက်ချက်ကိုကြည့်ကြအောင်ပ
ါအာနာသိမ့်မှုအလွန်နိုင်ငံအနှံ့လက်နက်ကင်ပဋိပက္ခတွေကြောင့်နေရက်စွန့်ခွာထွက်ပြေးရတဲ့စစ်ပြေးဒုက္ခသည်6တက်သမ6တန်းကျော်ရှိလာပါတယ်။အဲ့ဒီပမာဏရဲ့40နှစ်ရာခိုင်နှုန်းကျော်ကစကိုင်းတိုင်းကဖြစ်ပြီးအများဆုံးပါ။အရေးအတွက်အားဖြင့်စကိုင်းတိုင်းမှာစစ်ပြေးဒုက္ခသည်1တက်သမ8တန်းကျော်ထွက်ပြေးနေကြရပါတယ်။ဒုတိယအများဆုံးကတော့ကရင်ပြည်နယ်ဖြစ်ပြီးစစ်ပြေးဒုက္ခတဲ့၈သိန်းကျော်ရှိတာပါ။ရခိုင်ပြည်နယ်ကတတိယအများဆုံးဖြစ်ပြီး၆သိန်းကျော်ရှိပါတယ်။မကွေးတိုင်းနဲ့ရှမ်းပြည်နယ်မှာလည်းစစ်ပြေးဒုက္ခတဲ့၄သိန်းကျော်စီရှိပါတယ်။စစ်စင်ရေးတစ်တုံညာနှစ်ခုနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေကြောင့်နေရက်စွန့်ခွာထွက်ပြေးရတဲ့စစ်ပြေးဒုက္ခတဲ့အရေးအတွက်ဟာနိုင်ငံတဝမ်းမှာနှစ်တက်သမ9တန်းကျော်တိုးလာပါတယ်အဲ့ဒီပမာဏဟာအာနာသိမ့်မှုအလွန်စစ်ပြေးဒုက္ခတဲ့စုစုပေါင်းရဲ့47ရာခိုင်နှုန်းကျော်ဖြစ်ပါတယ်စစ်စင်ရေးတစ်တုံညာနှစ်ခွန်နောက်ပိုင်းမှာရခိုင်ပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်တနင်္သာရီတိုင်းနဲ့မန္တလေးတိုင်းတို့မှာစစ်ပြေးဒုက္ခတဲ့စံချိန်တင်တိုးလာခဲ့တာပါရခိုင်ပြည်နယ်မှာ98ရာခိုင်နှုန်းကျော်ရှမ်းပြည်နယ်မှာ83ရာခိုင်နှုန်းကျော်ကချင်ပြည်နယ်မှာ82ရာခိုင်နှုန်းကျော်မန္တလေးတိုင်းမှာ90ရာခိုင်နှုန်းနီးပါးနဲ့တနင်္သာရီတိုင်းမှာ89ရာခိုင်နှုန်းကျော်တိုးခဲ့ပါတယ်စစ်စင်ရေးတစ်တုံညာနှစ်ခွန်နောက်ပိုင်းနိုင်ငံတော်ဝန်လက်နက်ကိုင်ပဋိပက္ခတွေကြောင့်အရက်သား4500ကျော်တိဆုံးခဲ့ပါတယ်ဒီပမာဏဟာအာနာသိမ့်မှုအလွန်လက်နက်ကင်ပဋိပက္ခတွေကြောင့်တည်ဆုံးခဲ့တဲ့အရက်သားစုစုပေါင်းရဲ့ထက်ဝက်ကျော်ရှိပါတယ်။အာနာသိမ့်ပြီးနောက်ပိုင်းမှာလက်နက်ကင်ပဋိပက္ခတွေကြောင့်အရက်သား8000ကျော်တည်ဆုံးခဲ့ပြီးပါပြီ။စစ်စင်ရေးတစ်တုံညာနှစ်ခွန်နောက်ပိုင်းမှာတော့ရခိုင်၊ရှမ်း၊မွန်ပြည်နယ်နဲ့မန္တလေးတိုင်းတို့မှာအရက်သားတည်ဆုံးမှုစံချိန်တင်မြင့်တက်ခဲ့ပါတယ်စစ်စင်ရေးတစ်တုံညာနှစ်ခုနောက်ပိုင်းရခိုင်ပြည်နယ်မှာအရက်သား1200ကျော်တည်ဆုံးခဲ့တာပါ ဒီပမာဏဟာအာနာသိမ့်မှုအလွန်လက်နက်ကိုင်ပဋိပက္ခကြောင့်ရခိုင်ပြည်နယ်မှာတည်ဆုံးခဲ့ရတဲ့အရက်သားစုစုပေါင်းရဲ့95ရာခိုင်နှုန်းကျော်ရှိပါတယ်။ရှမ်းပြည်နယ်မှာတော့အာနာသိမ့်မှုအလွန်လက်နက်ကိုင်ပဋိပက္ခကြောင့်တည်ဆုံးခဲ့တဲ့အရက်သားစုစုပေါင်းရဲ့83ရာခိုင်နှုန်းကျော်ကစစ်စင်ရေးတစ်တုံညာနှစ်ခုနောက်ပိုင်းမှာဖြစ်ခဲ့တာပါ။
ခုတော့လူမှုအမြင်တွေကိုနားထောင်ကြအောင်ပါ။ပြမပေးစာတွေကိုမအေးတန်တော်ကတင်ပြပြချပေးထားပါတယ
်။ဒီနေ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တို့လေးနဲ့စာချင်ပါတယ်။ Penny ဆိုတဲ့သောရရှင်ကမြန်မာနိုင်ငံစကိုင်းတိုင်းဒေတာကြီးနာခကိုပိုင်အုပ်ချုပ်ခွင့်ဒေတာကနေပြော VOA News ကိုအမြဲတမ်းနားထောင်နေပါတယ်ခင်ဗျာတဲ့စာလို့လေးရေးလာပါတယ်ဟုတ်ကဲ့ကျေးဇူးအထူးပါနော်ဘေကင်းကျမ်းမာပါစေလို့ဆုတောင်းပေးချင်ပါတယ်အခုဆက်ပြီးတော့မြန်မာရေးကုလသမဂ္ဂကလောက်ကင်ပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာရီးမှတ်ချက်တွေကိုဖော်ပြပေးသွားချင်ပါတယ်ရှင်အေးချော်ဆိုတဲ့သောရရှင်ကကုလားဆိုတာတကွာလုံးကအကူယုံကြည်အလေးထားပြီးတန်ဖိုးထားနေကြတာဒါမဲ့ကုလားဟာမြမပြည်သူလူထုတေကျေပျက်စီးနေတာကိုထိုင်ကြည့်နေတယ်လို့စိတ်မကောင်းရပါတယ်ဆိုတဲ့ဇကားနဲ့ပဲဖြေသိမ့်နေပါတယ်လို့ရေးလာပါတယ်ဖြူရဲ့ Facebook စာမျက်နှာကသတင်းတွေအောက်မှာအများနဲ့မှတ်ချက်တွေလာရင်းနေကြဂျင်ပီကပ်ဆိုတဲ့သောရရှင်ကတော့ဟစ်တိုင်ဆိုပြီးတော့ကုလားတမတ်ကကိုကြပြတပုတ်ဆက်လာပါတ
ယ် UN ဆိုတာကဟစ်တိုင်တစ်ခုပဲပြောချင်တာပြောကြမယ်ပြီးရင်သူ့ဖက်ကိုဖက်ကြည်ပြီးကွန်ဆန်ဆက်ယူရတဲ့နေရာမတင်မကြဤလေလေဆုံးဖြတ်ချက်တွေပဲများမယ်ယူအန်ပြင်ပကလုံမနှစ်နာသူလူလူကစကားဆရဲ့ဇာတ်တွေကိုစစ်ရာဇဝဲမှုနဲ့တရားစွဲမှဒါမှအတန်ရှည်ရလာမယ
်ဒီသောရရှင်ကလည်းကုလသမဂ္ဂဘာမှလုံပိုင်ွင့်မရှိပါဘူးဆိုပြီးတော့မချစ်မရဲရေးလာတာဖြစ်ပါတယ်နောက်တဲ့သောရရှင်အောင်ဆိုးဘလွိုင်ကတော့ကမ္ဘာတဝန်းပြိပခဒေတာတွေမှာအကြမ်းဖက်မှုတွေကိုနိုင်ငံကြီးတွေဖြည့်ရှင်းပြီးဖို့ကုလတောင်းဝင်ရှိသူတွေထောက်ပြပြောဆိုပေးမယ်လေအဲ့ဒီနိုင်ငံတွေကမြမရေကင်တွေဖြည့်ရှင်းဖို့လက်တွန့်နေကြပါတယ်ဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ
်မြမအပါဝင်ကမ္ဘာတဝန်းပြိပခဒေတာတွေမှာအကြမ်းဖက်မှုတွေနဲ့လူသားဘေးဒုက္ခအကျပ်တဲတွေစူးစူးဝါးဝါးဆက်ကြုံနေရချိန်မှာကုလသမဂ္ဂအနေနဲ့ကူညီဖြည့်ရှင်းပေးဖို့အကြီးအကျယ်ပြက်ကွက်နေတယ်လို့ကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောတော့ပါတယ်ဒီမတိုင်ငယ်မှာလဲကုလလူခွေတာဝန်ရှိသူတွေကလည်းနိုင်ငံတကာကမြမအရေးကိုကင်တွယ်ဖြည့်ရှင်းဖို့ပြက်ကွက်နေတာကိုထောက်ပြနေပေမဲ့ကုလလုံခြုံရေးကောင်စီကဘာမှအရေးယူမှုမလုပ်ခဲ့ပါဘူး။ဒါပြင်ကုလကအရေးယူမှုတွေမဆောင်ရွက်ခဲ့ရင်တနိုင်ငံချင်းစီကအပြစ်ပေးအရေးယူမှုတွေလုပ်လို့ရချောင်းကိုအမေရိကန်ပြင်သစ်ဗြိတိန်တို့ကိုထောက်ပြပြီးကုလတာဝန်ရှိသူတွေကထောက်ပြပြောဆိုခဲ့ပေမဲ့လဲအဲ့ဒီနိုင်ငံတွေကမြမအရေးကိုကင်တွယ်ဖြည့်ရှင်းရမှာကိုလက်တော့နေတယ်လေဒီတော့အာနာရှင်တွေခေါင်းထောင်နိုင်နေတာပေါ့ကျွန်တော်ကတော့မြမအရေးဖြည့်ရှင်းပေးဖို့အဲ့လိုလက်တော့နေကြတဲ့နိုင်ငံတွေကိုဘယ်တော့မှမကြည့်ဘူးသမိုင်းတစ်ခွေမှာတွေ့ကြပါဦးမယ
်ဒါကတော့ကုလသမဂ္ဂမြမအရေးကင်တွယ်ပုံနဲ့ပတ်သက်ပြီးတော့အားမလို့အားမရဖြစ်နေကြတဲ့သောရရှင်တွေရဲ့စာရီတွေကတချို့ကိုကောက်နှုတ်ပြီးတင်ပြပေးလိုက်တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာပြည်သူတွေကိုလေကြောင်းကတိုက်ခိုက်မှုတွေမလုပ်အောင်လို့စစ်တပ်လက်ထက်ကိုလင်းရင်စီနဲ့လမ်းတွေမရဖို့ကုလသမဂ္ဂမှာလှုံ့ဆော်ကြိုးပမ်းတာနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ကတော့
အဓိကကတော့ကုလနဲ့နိုင်ငံတကာကမြမအရေးမှာကင်တွယ်ဖြည့်ရှင်းမှုတွေမထီရောက်ပဲနှောင်နှေးကြံ့ကြာမှုတွေကြောင့်ပါလင်းစီနဲ့လက်နက်ကိုဆက်ရနာရှင်စီရောက်နေလို့မြန်မာပြည်သူကလေးတငယ်ပါမကျန်လူနေတွေဘာသာရေးစာဦးတွေစာတင်ကြောင်းဆေးရုံစေကန်စစ်ဆောင်စကန်တွေပါလေနဲ့ပုံကျဲတက်ဖြတ်နေတာဒီကနေ့ထိပါပဲမြမပြည်သူတွေမတည်အစ်င့်ပဲတည်နေကြပြီး အတေအတမစစ်မှုထမ်းခိုင်းတာတွေကလည်းပြည်သူ့ရဲ့သဘောထားဆန္ဒမပါဘဲသွတ်သွင်းနေတာပါလူခွင့်ရေးကိုမြန်မာပြည်သူတွေအနေနဲ့စိုးစိုးဝါးဝါးချိုးဖောက်ခံရတာတွေအခုထိမြန်မာပြည်သူတွေခံစားရတာတွေကကုလနဲ့နိုင်ငံတကာမှာတာဝန်ရှိပါတယ်စစ်ရာဇဝတ်မှုကိုအားပေးအားမြောက်ပြုလုပ်နေကြတာလေကုလနဲ့နိုင်ငံတကာကုလအဖွဲ့ဝင်တွေရောမြန်မာအင်ဂျီချင်းနိုင်ငံတွေအာဆီယံအဖွဲ့တွေပါစစ်အာဏာရှင်အကြမ်းဖက်ကိုတွယ်ဝိုက်ပြီးကူညီထောက်ပံ့နေကြတာပါ
နယ်လိုမျိုးမြန်မာနိုင်ငံကလေကြောင်းကတိုက်ခိုက်မှုတွေဒီမြေပြင်ကနေပဲလက်နေချင်းနဲ့တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆုံးခွာပြေးရတဲ့သူတွေတိမ်တန်းချပြရှိပါတယ်နော်ဒီထဲမှာပါဝင်တဲ့သောရရှင်တယောက်သူ့ရဲ့အခြေအနေကိုရေးလာတာကိုဒီတစ်ခါဖော်ပြပေးချင်ပါတယ်ဒီသောရရှင်ငယ်ဘွားတွေကနှစ်ပေါင်းများစွာအားထားကြည့်ရှုခဲ့ရတဲ့ VOA သတင်းပရိသတ်တဦးနေနဲ့လေးစားအားကိုးစွာနဲ့ဆက်သွယ်တင်ပြလိုက်ရပါတယ်ဆိုပြီးတော့ဒီသောရရှင်သူလာရှုကနေပြေးရတဲ့အခြေအနေနဲ့ပတ်သက်ပြီးရေးလာတာကိုဝေမျှပေးလိုက်ပါတယ်ရှင်
မြန်မာပြည်တွင်စစ်ပွဲတွေဖြစ်ပွားမှုအပေါ်အကြောင်းပြုပြီးစစ်ပွဲတွေဖြစ်နေတဲ့ဒေသကတိုင်းသားပြည်သူအများစုဟာဘဝတသက်တာကြိုးစားခဲ့သမျှပိုင်ဆိုင်မှုတွေအိုးအိမ်အလုပ်အကိုင်ကိုယ်ပိုင်စီးပွားရေးလုပ်ငန်းကြီးတွေလုပ်ငန်းလက်လုပ်ငန်းငယ်လေးတွေကအစအခြေခံလူတန်းစားဈေးတွေအပါအဝင်သူတို့ရဲ့အလုပ်အကိုင်တွေသူတို့ရဲ့မိသားစုစားဝတ်နေရေးအတွက်အဓိကအကြဆုံးအလုပ်တွေကိုပါဆွန့်လွှတ်ခဲ့ရပြီးတနေ့ကြားမှာတိုက်ပွဲဆောင်စေဘေးဆောင်ပြည်သူတွေအဖြစ်နဲ့လူမှုဒုက္ခအခက်အခဲများစွာကိုတွေ့ကြုံရင်ဆိုင်ခံစားနေကြရပါတယ်။လက်ရှိမှာကျွန်တော်ဆိုရင်လဲငယ်စဉ်ကျောင်းနေတဲ့ဘဝကနေအခုလက်ရှိသတင်းမီဒီယာဝက်ဒီဇိုင်နာအလုပ်တွေလုပ်ကံပြီးနေထိုင်နေတဲ့ကျွန်တော်ရဲ့မွေးရဇာတိလာရှုမျိုးကနေဇူလိုင်လ12ရက်နေ့မှာကြိုတင်စီစဉ်ထားခြင်းလုံးဝမရှိဘဲမဖြစ်မနေကိုပဲမိမိနဲ့မိမိမိသားစုသားသမီးတွေအားလုံးရဲ့အသက်ဘေးအန္တရာယ်လွတ်မြောက်ဖို့အတွက်လာရှုမျိုးကနေစစ်ဘေးရှောင်ဖြစ်ရှမ်းပြည်တောင်ပိုင်းနမ်ဆန်မျိုးကိုထွက်ခဲ့ရပါတယ်ကျွန်တော်တို့မထွက်ခွာမီတရက်နှစ်ရက်အတွင်းရှော့တိုက်ဒုံးတွေနဲ့လာရှုမျိုးတွင်ရက်ွက်တွေအားလုံးလောက်ကိုဘဲအဖွဲကနေပြစ်လို့ပြင်မှန်းမသိရပဲမျိုးရင်းမှာဟိုရက်ွက်ကြပြန်ပြီးဒီရက်ွက်မှာကြပြန်ပြီနဲ့ရက်ွက်တွင်နေကြတဲ့ပြည်သူတွေဗနဲ့ရောက်ထိသွားပြီးတေသွားပြီးဆိုပြီးတော့မိသားစုလိုက်သတင်းတွေဆက်တိုက်ကြားနေရတော့ဒီမှာရှိတဲ့မိသားစုတွေလည်းအကြောက်လွန်ပြီးကြောင်တောင်တောင်ဖြစ်လာတဲ့အခြေအနေမှာမြို့ရွာအိုးအိမ်ပိုင်ဆိုင်မှုတွေစွန့်ပြီးအသက်ဘေးလွတ်ရာကိုထွက်ပြေးခဲ့ရတာ3လရှိနေခဲ့ပါပြီ။နမ်ဆာမြို့မှာအိမ်ငှားနေရပြီးရှိတာလေးနဲ့ပါလာရာလေးနဲ့စားတော့လို့ကုန်တလောက်ဖြစ်နေပါပြီ။ကျွန်တော်တို့နီးတူပဲလာရှိုးမြို့တစ်မြို့လုံးကစေဘေးရှောင်နေဘဝကကူသူမရှိကဲသူမရှိပါဗျာ။အားကိုရမယ့်ရှမ်းပြည်တောင်ပိုင်းလွယ်လင်းပလုံဟိုလန်တောင်ကြီးအောင်ပန်းကလောဒီလိုနေရာစုံကိုပြောင်းရွှေ့ခိုးလုံနေကြရပါတယ်ဒီမှာရင်ဆိုင်နေရတဲ့လူမှုဒုက္ခတွေကိုတော့ပြောပြမနေကြတော့ပါဘူးဗျာဒီလိုနဲ့ပဲအိမ်ပြန်ရမယ့်ရက်ကိုမျှော်ရင်းပါသမျှရှိသမျှကုန်နေကြရပါပြီဒီလိုစိတ်ဒုက္ခရုပ်ဒုက္ခတွေနဲ့အနာဂတ်ပျောက်နေတဲ့ဘဝတွေကိုကမ္ဘာကျော်သတင်းဌာနကြီးတစ်ခုအနေနဲ့ဖြစ်စဉ်မှန်အင်တာဗျူးတွေလာရှိုးစီဘေးရှောင်းတွေရဲ့လူမှုဘဝအသီးသီးအပေါ်မှာထင်ဟပ်ပေါ်လွင်စေမဲ့သတင်းတွေကိုဖော်ပြပေးဖို့တိုက်တွန်းပြောချင်ပါတယ်ခင်ဗျာ
လာရှိုးမျိုးကနေပြီးတော့ဒီတိန့်ဆောင်ရတဲ့ပြည်သူတွေကတူစာရေးပြီးတော့သူ့ရဲ့အခြေအနေကိုအားလုံးသိအောင်လို့ရင်းဖွင့်လာတာဖြစ်ပါတယ်ဟုတ်ကဲ့လာရှိုးကသတင်းတွေနဲ့ပတ်သက်ရင်တော့သတင်းတွေတည့်ရင်တက်တယ်လို့ကျမတို့ VOE ကနေပြီးတော့အမြဲတမ်းနောက်ဆုံးရသတင်းတွေကိုဖော်ပြပေးနေပါတယ်နော်ဒီညတော့တော်ရရှင်တွေရဲ့ပေးစာတွေကိုဒီလောက်နဲ့ကျင်းနေပါနော်တော်ရရှင်တွေအားလုံးပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းလိုက်ပါတယ်ရှင်ပြည်ရေးမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ့မယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bemis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင
်။ဥစ္စာပြီးကဘာတော်ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ပြည်ထောင်စုအော်တရီစိတ်မြို့မှာတစ်စစ်ကျင်းပပြဖြစ်တဲ့မိတောင်နေတဲ့ကတ္တရာစီတွေကိုထမ်းပြီးပြေးတဲ့ဘွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။ဂျပန်နိုင်ငံကသူတေတီတွေတိစောက်ထားတဲ့ကမ္ဘာပထမဦးဆုံး Tita satellite juru de ku SpaceX season and Nangaga Agada Scam dot my body. I don't to do that in Ugo, Kunjan and Mamia Zianuga to separate about it.
Reading an Audrey Saint Mary Muma, Nissan Jimba Mepe, knee down needed, Gadia Suego, Tempio, Pire Puo, Bigger Paca, Jimba Gabari. England and now Damanga Muglid Kuma, Jimbari Dipuo, Tauchoyanga Kunica, England being Batama James Go Lugenama, Almami Picare, Yan O Lugen Mujiani, Sapugate, Tones and Yungi Jabari. Dipuema Done Suego, Gadiari, Tolin Tapi. Luya Pacoma, Tanware, Chema, Michu, be like Dava. Dimuma, Yishini Tainet, Didagan, Damamho, Dimuma, Mure Duave, Gulu, Tempio, Lu Tema, Shoutwagon, Shibari. Mane by Ma, Mute Miri, Cleary, Bowen, Sinre Piro, Nanny by Maro, Kilogram, Donze, Jol out, Lady, Lazon Pitted Serio, a dance swansone, a dwejon, Shizon to Riga, Tanjabarishin.
Sabananga, do they be South Hare? Kaba Patmauzon Tita satellite Joru to Kugo, SpaceX Seasene, Nanganaga Agada Sakango, Lutin like Barre, a USA thing heavy, Napon Laube, Legion Shide, Ligno set Tita satellite Jorugo, Lane Inga Jo Susan Lila Yirima, Don Bunaibo, Jodo Degadoga, Japan do they dirine, Saulo ye comni to Kuga, Pumanti Sau Kerava, Latin Bada Zagane, Titalu Debe Yare, Legnam Sore, Salongo, Swep you, and Name Pitare. Legno set, the da satellite Juruga. Now Nagama, Ludari Agadare, Shinta Nitai Ye, Lila Susan Furigo, Lonai Movi Yuedelu, Jodo Degaduga, Tudeti, Dagao Daiga Piovare, Ningaze Simangene, Lane Inga Jovoma, Tibinui, Sibu Naibone, the da inui, Tisau Naibo appear, the dago Agadare, Tompu Nine, Sura Piada Lure, Dwell, Tudeti Riga, Akulo, Kapa Patmauzon, the da satellite Juru de Kugo, Tisako, Sompia Kerava. ထောင်900ပြည့်နှစ်အစောပိုင်းတွေကလေယာဉ်တွေကိုတစ်သားနဲ့တိဆောက်ခဲ့တာဖြစ်သလိုအာကာသရဲမှာရေနဲ့ဓမ္မမဟုတ်အောက်ဆီဂျင်မရှိတဲ့အတွက်တစ်သားကပိုပြီးတာရှည်ခံနိုင်တယ်လို့လဲဂျိုဒိုတက်ကတူတတော်သိပ္ပံပမောက်ခကိုဂျီမူရာတာကပြောပါတယ်တက်တန်းကုံဆုံးချိန်မှာလဲတစ်သားဂျိုဒူကတဘာဝပတ်ဝန်းကျင်ထိခိုက်မှုကိုညှော်နှဲစေတယ်လို့သူတွေဒီတွေကပြောပါတယ်ခင်ဗျာ
နယ်ရိုဘီမြို့ကမကာရူစီးရဲသားရက်ွက်မှာစွန့်ပစ်အစားအတောင်းနဲ့အမိုက်တွေကိုဖြည့်ရှင်မှုအတွက်ရင်ကောင်ဖြစ်လာမဲ့ပိုးလောက်လမ်းတွေကိုအသုံးပြုနေပါတယ်။လောက်တွေကဒီအမိုက်တွေကိုစားတောက်ခြေဖြင့်လိုက်တဲ့အခါမှာလူတွေအတွက်အသုံးဝင်မဲ့မြေဩဇာနဲ့အသားတက်အများကြီးပါဝင်တဲ့တရိစံအစာတွေကိုရနိုင်တာပါ။မကာရူစီးရဲသားရက်ွက်မှာအမိုက်ကိုစနစ်တကျစွန့်ပစ်နိုင်တာမျိုးမရှိတဲ့အတွက်အမိုက်
ီလည်းဖြစ်လေးရှိပါတယ်။ဒါကိုဖြေရှင်းမှုအတွေ့ဒေသခံအဖွဲ့တစ်ခုက Black Soldier ရင်ကောင်ဖြစ်လာမဲ့လောက်လန်းတွေကိုနေရာ၄ခုမှာအသုံးပြုတာပါ။9ရက်သားပိုးလောက်ကောင်900ဂရမ်ဟာ14ရက်အတွင်းအမိုက်10ကီလိုလောက်ကိုခြေဖြတ်နိုင်ပြီးတော့အခုလိုနေရာ၄ခုကနေတစ်လောက်ကိုစွန့်ပစ်အစားအမိုက်24တန်ခြေဖြတ်ပေးတာပါ။ဒီစည်ရသားရက်ွက်မှာလူဦးရေတသိန်းလောက်နေတယ်လို့ခန့်မှန်းထားပြီးတော့တလမှာအိမ်တိမ်ကနေမိဖို့ကြောင့်အမိုက်15ကီလိုဂရမ်လောက်ထွက်ပါတယ်။လူငယ်လူအားပြည့်အဖွဲ့တွေကလည်းအိမ်ခြေပေါင်း2000လောက်ကအမိုက်တွေကိုလိုက်သိမ်းပေးပြီးတော့မိဖို့ကြောင့်သုံးတဘာဝအမိုက်နဲ့တခြားအမိုက်တွေကိုခွဲခြားပေးပါတယ်။ဒီနောက်မှာတော့တဘာဝအမိုက်တွေကိုလောက်လန်းတွေကိုခြေဖြက်ခိုင်းပြီးတော့ထွက်လာတဲ့မြေဩဇာတွေကိုတော့လေသမားတွေစီကိုစည်းသက်တာတဲ့တဘာဝမြေဩဇာအဖြစ်နဲ့ရောင်းချတာပါ။အခုလိုလှုပ်ဆောင်တဲ့စီမံကိန်းဟာအောင်မြင်ပေမဲ့ပိုးလောက်လန်းတွေကိုကျွေးဖို့တဘာဝအမိုက်လုံလုံလောက်လောက်ရဖို့စိန်ခေါ်မှုတချို့နဲ့လည်းရင်ဆိုင်နေရပါတယ်ရှင်
။မြန်မာကိန်းစီစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။နိုဝင်ဘာ17ရက်နေ့ကိုစစ်မှုထမ်းဟောင်းများနဲ့အဖြစ်အမေရိကန်ပြည်ထောင်စုမှကျင်းပပါရတယ်။အမေရိကန်တနင်္ဂနွေနေ့စစ်မှုထမ်းဟောင်းများနဲ့ကိုကျင်းပတာတော့မဟုတ်ပါဘူး။ Patama Gabasima, Bowen Ketcher and Nanga Amyazu Malay, Jimbabare, Town Goya, Sashikone, Noemba, Sathye, Nya Satanai, Sataminima, Mohammed Iaji Nangane, Cham Niroja, Sipi, Nyi the Bodu Sachoma, Lemma Yetu Ketcher at Dre, Dwe Tret Danu, Badibakari, Chung Yang Zikerajan, Eddie Chinga, Noemba, Sathyanigo, Sipwe Along Asunta de Nipi, Codwin Keraba. Tabemele, but a magawa sijino by Sezunitaimaro, Sipwari, Bob out Nirawa. Down Asha Daika, Guriane, Inno China. Tamamho, Paul Candida, Africa Daimio by Ne Shi Eleven Didama, Sipwari, Bob out Kira Piabare. Eddie Tegama, do it tread than you a miasom pide to the Agawa sijimale. Gumi, Guyene, Gulumurim Hope, Siku, Janyanigo Gagwaye, Mohammed Dadunet do American Tatarile de Song Kejaraba. Diniha, Nomadi Ganchego, Mohammed Dadwe, Checha Kajare, Operation Overlord Sissin Ye, and Nishisepi in Nepal Lepibare. And now Europa Adre Lumia Yelanzale Pidelo, Kede the Kudre, Achimazon at Tinshazon, Sissin Yeji Lepibare. Nomadi Ganchego, Gangingayo, Bile Yangaba, Sipet Dapowin, the Dane Chowtown, Sente Kajarelo, American Tamra, Jubananga, Bindinanga, Goliville Samema, Jimbare, Kana Mapioso Gabare. Dapoin, Domemiagaro, in Piamalan Kejabao, Shilia Lare, Erinego, Sipet, Dapoin, Domemia, Atamati, Jopian and Gejabi, Nelson, Amoyareti, Larin Nechi, Sepido, Dipoin, Hejabare Lule,
the
Marapadanga Piobare.
The men who fought here became heroes, not because they were the strongest or toughest or were fiercest, although they were.
ဒီလိုတိုက်ပွဲဝင်ခဲ့ကြတဲ့အမျိုးသားတွေကိုတရေကောင်းတဲ့အဖြစ်အသိအမှတ်ပြုခဲ့ကြတာဟာကြံ့ခိုင်တမာလုံးလုံးမဟုတ်ပဲအသက်သေးဆုံးနိုင်တယ်ဆိုတာကိုသိရတဲ့တိုက်ပွဲဝင်ခဲ့ကြလို့ဖြစ်ပါတယ်အသက်ဆုံးပြီးတော့ကာကွယ်ထိုက်တဲ့လူအသက်ထက်လည်းပိုးပြီးတော့အဖိုးတန်တဲ့အရာတွေရှိတယ်ဆိုတာသူတို့အားလုံးတန်ရာမရှိခဲ့ကြပါဘူးလို့လည်းသမရပိုင်တန်ကပြောပါတယ် လွတ်လပ်ရေးနဲ့ဒီမိုကရေစီဟာကာကွယ်ဖို့ထိုက်တန်တဲ့အရာပါအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာသဝန်လုံးကငြိမ်းချမ်းရေးဟာလည်းအမေရိကန်ကာကွယ်ဖို့ထိုက်တန်ပါတယ်လို့လည်းသမရပိုင်တန်ကပြောကြားသွားပါတယ်ဒီမိုကရေစီစနစ်ထောက်ရရှင်သန်ခိုင်မဲနေမယ်လို့ဗရုံးကမှအာမမခံနိုင်ပါဘူးဒီမိုကရေစီရဲ့အစံတန်ဖိုးတွေကိုမျိုးဆက်တိုင်းကာကွယ်ထိန်းသိမ်းရမှာဖြစ်တယ်လို့ဒီမိုကရေစီရဲ့အတွ ကဲတင်ခဲ့ကြတဲ့သူတွေကိုအောင်းမေ့တဲ့အနေနဲ့ကျွန်တော်တို့အားလုံးသူတို့ရဲ့ဆွလွတ်ပေးဆက်မှုတွေနဲ့ထိုက်တန်သူတွေဖြစ်အောင်ကျင့်ကြံကြပါမယ်လို့လည်းပြောပါတယ်။အတိတ်နဲ့ပစ္စုပ္ပန်မှာရှိနေကြတဲ့စစ်မှုထမ်းအောင်တွေကိုကြီးစုတင်စကားပြောလိုပါတယ်။သူတို့တွေကိုအလေးနဲ့ဂုဏ်ပြုသလိုတိုင်းပြည်နဲ့လူမျိုးအတွေ့ရောတကမ္ဘာလုံးအတွေ့ဆွလွတ်အနစ်နာခံခဲ့တာကိုလည်းကျွန်တော်တို့အမြဲအောင်းမေ့အမှတ်ရနေမှာပါလို့လည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားသွားပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။ပြောခဲ့သလိုပါပဲ။အခုကြားခဲ့ရတာကတော့ VOA ရဲ့အာဘိုမဟုတ်ဘဲအမေရိကန်စိုးရရဲ့အာဘိုပဲဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်။ပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့တပ်ပြရွေးကောက်ပွဲမှာ Republican တပ်ပြ Donald Trump ကမဲချိန်နဲ့ဖြစ်နေတဲ့ပြည်내ခုနှစ်ခုလုံးမှာအနိုင်ရရှိပြီးတပ်ပြရွေးချယ်ရေးကိုယ်စားလှယ်မဲ့စုစုပေါင်း312မဲရခဲ့တယ်လို့တတိယကလုံးစုစုပေါင်းမဲရေးအတွက်မှလည်းအသာရရှိခဲ့ပါတယ်။ Trump ကအမေရိကန်ပြည်တော်စုရဲ့48ဦးမြောက်တပ်ပြအဖြစ်ကြမ်းတက်စာချိန်ဆိုရမှာဖြစ်တယ်လို့အမေရိကန်သမိုင်းမှာလည်းအသက်အရွယ်အကြီးဆုံးတပ်ပြဖြစ်လာမှာပါ။ဒီတော့ချင်းချောက်မှုနဲ့ပတ်သက်လို့အမေရိကန်ရွေးကောက်ခံတပ်မတော် Donald Trump နဲ့အပြန်အမြင်တွေဆွေးနွေးဖလှယ်ပြီးသဘောတူညီမှုရခဲ့ကြတယ်လို့ Israel ဘုံကြီးချုပ် Benjamin Netanyahu ကတနင်္လာနေ့ကပြောလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်း Donald Trump နဲ့သူစကားသုံးချိန်ပြောဆိုခဲ့ပြီးအလွန်ကောင်းတဲ့အရေးကြီးတဲ့ဆွေးနွေးမှုတွေဖြစ်ခဲ့တယ်လို့ဆိုပါတယ်။ Iran နဲ့ဆက်နွယ်တဲ့အစုတိုင်းပေါ်နှူးသားသဘောတူခဲ့ကြတယ်လို့လည်းပြောပါတယ်။ Netherlands နိုင်ငံမှာတော့ Amsterdam မှာဆန္ဒပြမှုတွေကိုတားမြစ်ထားတဲ့ကြားကနေတနင်္လာနေ့ကမြို့လယ်ကောင်မှာဆန္ဒပြကြတဲ့သူအတော်များများကို Netherlands ရဲကဖန်စီလိုက်ပါတယ်ပြီးခဲ့တဲ့ကြာတာပရင်းနေနဲ့တောက်ကြနေတွေမှာအက်စတရာမျိုးကိုလာအောင်တဲ့ Israel Polo Club တွေအားပေးသူတွေနဲ့ဂျူးစကျင်သူတွေအဓိကုံဖြစ်ပြီး9ဦးသေပြီး60ဖန်စီခဲ့ပါတယ်ခုတော့စီစဉ်ကိုအဆုံးသတ်ပြစီခင်ဗျာဒီနေ့နဲ့ထုတ်လို့ရေးစီစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်အခုထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းအရွယ်တကူဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ်ဖြူနာစင်ကြည့်ရှုကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ် ဒီမှာပြည်သူပြည်သားနဲ့အားလုံးနဲ့တကွာနေပြောရဲမောချစ်ချင်းပေါ်ကြွယ်တင့်တယ်ဘုရားလပတ်မယ်နေ့ရက်တွေမနေ့မြန်ကြုံတွေ့နိုင်ကြပါစေလို့လဲဆုတောင်းပါတယ်အားလုံးကျမ်းမာချမ်းသာဘေးရန်ကျင်းရှင်ဖြတ်သန်းနိုင်ကြပါစေကျွန်တော်တမောင်သားမှာ